Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဖေဖော်ဝါရီလ4ရက်ဒါသာပတိနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်အောင်ပါဒီကနေ့ညဘက်သတင်းတွေကိုမဲ့တင်ကြီးထိုင်နေတူကြေညာပေးသွားမှာပါဒီစီးရီးယားဒုက္ခသည်တွေအတွက်ဒေါ်လာ1ဘီလီယံနီးပါးလှူဒန်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာနောက်ဒီအမေရိကမှာနောက်တက်လာမယ့်သမရအနေနဲ့အစ္စလာမ်အစွန်းရောက်အရေးဘယ်လိုပြောဆိုဆွေးနွေးမလဲဆိုတာနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေကြားမှာကွဲပြားမှုရှိနေတာဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားပေါင်ရင
်ကောင်းပါပြီရှင်မြန်မာစစ်တပ်အတွင်းအချင်းချင်းနှိပ်စက်ညှဉ်းပန်းမှုတွေရှိနေတဲ့ဗီဒီယိုရုပ်သံတစ်ခုလူမှုကွန်ရက်ပေါ်မှာထွက်ပေါ်လာတဲ့အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
ဗီဒီယိုမှာပါတဲ့အားတွေကိုစစ်စင်ကိုစစ်စစ်ပြီးတော့မှန်နေတယ်ဆိုရင်ပြီးသွားမယ်ဆိုလို့ပြောတာရှိတိကလည်းမတိကဒါအသက်မှာ
သမဒယုံညွန်ကြားရမှုဥစော်ထေးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးနဲ့ပတ်သက်ပြီးတမတော်သားကိုယ်စားလှယ်တွေရဲ့သဘောထားနဲ့မွန်ပြည်နယ်ကြိုက်ထုံမြို့နယ်ဘက်ကမိလောင်မှုဖြစ်ပွားခဲ့တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မတ်သိငီထိုက်တို့ကကြေညာပေးပါအောင်ရှင်
စီးရီးယားဒုက္ခသည်တွေအတွက်ဒေါ်လာ1ဘီလီယံနီးပါးလှူဒန်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တဘုံတွေထိန်းချုပ်ထားတဲ့ဒေသကသူတွေကိုကူညီဖို့စီးရီးယားအစိုးရတပ်နဲ့ရုရှားတို့အနေနဲ့ပြစ်ခတ်တိုက်ခိုက်တာတွေမလုပ်ကြဖို့လည်းမစ္စတာကယ်ရီကတောင်းဆိုလိုက်ပါတယ်။စီးရီးယားမှာ9နှစ်ကြာဖြစ်နေတဲ့ပြည်ရင်းစစ်ဒဏ်သင့်နေသူတွေကိုအကူအညီပေးဖို့အတွက်လူသားချင်းစာနာမှုဆိုင်ရာရမုံငွေအတွက်နိုင်ငံတကာအလူရှင်ညီလာခံတစ်ခုကိုလန်ဒန်မြို့တော်မှာကျင်းပနေတာပါ။ကုလသမဂ္ဂကကမကထပြုလုပ်ကျင်းပတဲ့အခုညီလာခံမှာအစိုးရတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေတက်ရောက်နေပြီးဂျော်ဒန်၊လေဗနွန်၊တူရကီနဲ့တခြားနိုင်ငံတွေကိုထွက်ပြေးသွားကြတဲ့စီးရီးယားနိုင်ငံသား9သန်းနီးပါးကိုအကူအညီပေးဖို့ပညာရေးနဲ့အလုပ်ကိုင်ခွင့်လန်းတွေအပါအဝင်သူတို့ဘဝတွေကိုပြန်လည်တည်ဆောက်တာမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးဒေါ်လာ3ဘီလီယံကျော်ကိုနိုင်ငံတကာအလူရှင်တွေကလှူဒန်းမှာပါစီးရီးယားနိုင်ငံသားထောင်ပေါင်းများစွာဟာခလုံးခွင့်ရဖို့အတွက်ဥရောပတိုက်ကိုအလုံးရင်းနဲ့တွားနေကြတာကြောင့်ဒုတိယကမ္ဘာစစ်ပြီးကြတဲ့အချိန်ရွှေပြောင်းဒုက္ခသည်ဆိုင်ရာအကြီးမားဆုံးအချက်တင်းနဲ့လည်းရင်ဆိုင်နေရပါတယ်။ရွှေပြောင်းဒုက္ခသည်အရေးရင်ဆိုင်နေရတဲ့နိုင်ငံတွေအနေနဲ့အလုံးရင်းနဲ့ဝင်လာတဲ့ဒုက္ခသည်တွေကိစ္စကိုကင်တွယ်ဖြေရှင်းရေးအစီအမံတွေချမှတ်တာမှာကူညီဖို့အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ10,000ရဖို့ကုလသမဂ္ဂကကြိုးစားနေပါတယ်။ဂျနီဗာမှာကျင်းပခဲ့တဲ့စီးရီးယားညီညွတ်ရေးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလကုန်လိုက်အထိဆိုင်းငံ့ထားလိုက်တဲ့အကြောင်းကုလသမဂ္ဂကကြေညာပြီးနိုင်ပိုင်းအတွက်မှာပဲအကူအညီပေးဆံရအကူအညီလိုက်ကံကိုကျင်းပတာပါခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ဗဟုသုနှစ်ညကနယူးဟမ်ရှယ်ပြည်နယ်တောင်ဟောဆွေးနွေးပွဲမှာပါဝင်ချပြီးသူတို့ရဲ့မတူကွဲပြားတဲ့အယူအဆတွေကိုအဓိကပြောဆိုသွားကြပါတယ
် Some people call me a moderate.And I proudly, you know, say that I am a moderate. That's what she said. So what all I said, you can't go and say you're a moderate.
ကျွန်တော်ကလူတချို့ကသဘောထားမတင်ပါတဲ့ moderate လို့ခေါ်ကြပြီးကျွန်တော်ဟာအဲ့ဒီလိုလူတူဖြစ်တယ်ဆိုတာကိုဂုံယူစွာပဲပြောပါမယ်။အဲ့ဒါသူပြောတာပါပဲ။ကျွန်တော်ပြောနေတာကခင်ဗျားဟာကိုကိုကိုတည့်ရက်မှာဒီလိုဖြစ်တယ်ပြောလိုက်။နောက်တစ်ရက်ကျတော့တိုးတက်တဲ့ progressive ဝါဒီဖြစ်တယ်ပြောလိုက်နဲ့ပြောလို့မရပါဘူး။ကျွန်တော်ရဲ့အရင်နီးဆုံးမိတ်ဆွေတချို့ဟာ moderate တွေပါ။ကျွန်တော်သူတို့ကိုကြိုက်ပါတယ်။ဒါပေမဲ့ moderate နဲ့ progressive နှစ်မျိုးစလုံးဖြစ်လို့မရပါဘူးဒီနှစ်ခုကမတူပါဘူးလို့ Bernie Sanders က Hillary Clinton ကိုရည်ရွယ်ပြောဆိုသွားတာဖြစ်ပါတယ် Hillary Clinton ကလည်းဒီအပေါ်မှာပြန်ပြီးတော့ခြေပါပါတယ်
I was somewhat amused today that Senator Sanders has set himself up to be the gatekeeper on who's a progressive becauseunder the definition that was flying around on Twitter
Attenuator Ma Sanders ka bedu ha progressive phit de so ra tat mat de lu a phit tu ko tu nia cha ra ko di ni chama ne ne ye chin mi ba de ba chang le so ro Twitter ma pyo ni cha ra ri tu ye mae swe si yong yi a phwe ka thau pyan chet twi a ya so yin Barack Obama ma le progressive ma hou Joe Biden le progressive ma hou daw ba u chama ka ro di kaisa chaung sait katika au a phit ma khan ma u chama ye yet di chet ko chama ti de chama ne atu yet di da bedu ri so ra chama ti de chama ba lou ခဲ့တယ်ဆိုတာကျမသိပါတယ်လို့ Mrs. Clinton ကအတုံပြန်ပါတယ်။ New Hampshire ပြည်နယ်လူမှုစစ်တမ်းတွေမှာ Sanders ကဦးဆောင်နေပေမဲ့2008ခုနှစ်သမ္မတရွေးကောက်ပွဲတုန်းကအဲ့ဒီမှာအနိုင်ရဘူးတဲ့ Clinton ကိုရှော့မတွက်ပါဘူး။ Republican ဘက်မှာတော့ Donald Trump နဲ့ Texas အထက်လွှတ်တော်မှ တက်ခရုစ်တို့ကြားအပြန်အလှန်တိုက်ခိုက်နေကြတာကဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုအတွက်အသာချက်ဖြစ်သွားစေနိုင်တဲ့အခြေအနေရှိနေပါတယ်
နောက်တက်လာမယ့် American သမ္မတအနေနဲ့ Islam အစွန်းရောက်အရေးဘယ်လိုပြောဆိုဆွေးနွေးမလဲဆိုတာနဲ့ပတ်သက်လို့ Democrat နဲ့ Republican တွေကြားမှာကွဲပြားမှုရှိနေတယ်လို့အခုနောက်ဆုံးကောက်ခံရရှိတဲ့စစ်တမ်းမှာဖော်ပြပါရတယ်။ Republican 65ရာခိုင်နှုန်းဒါမှမဟုတ် Republican လူလားသူတွေကသမ္မတ Barack Obama ရဲ့အရာကိုစက်ခံမဲ့သူအနေနဲ့ Islam ဝါရတစ်ခုလုံးပေါ်ဝေဖန်နိုင်တဲ့အနေအထားမျိုးဖြစ်တဲ့အထိဒါမှမဟုတ် Islam အစွန်းရောက်အရေးပွင့်ပွင့်လင်းလင်းပြောဆိုဖို့လိုလားနေတယ်လို့ Pew သုတေသနစင်တာကလေးလာဆန်းစစ်ချက်မှာဖော်ပြထားပါရတယ်။ဒါပေမဲ့လည်းဒီမိုကရက်ဒါမှမဟုတ်ဒီမိုကရက်လိုလားသူတွေ90ရာခိုင်နှုန်းကနောင်တက်လာမဲ့သမ္မတအနေနဲ့ထင်းထင်းသင်းသင်းပြောဆိုဖို့လိုလားတယ်လို့ဆိုပါတယ်။တစုံလုံးအနေနဲ့ဆိုရင်တော့နောင်တက်လာမဲ့သမ္မတအနေနဲ့အစ္စလာမ်အစွန်းရောက်တွေအကြောင်းပြောဆိုရမှာအစ္စလာမ်ဘာသာတစ်ခုလုံးပေါ်တင်ကြုံပြီးတော့ပြစ်တင်ဝေဖန်တာမျိုးမလုပ်ဖို့အမေရိကန်တဝက်ကျော်ကလိုလားနေတာပါ။လွန်ခဲ့တဲ့လကကောက်ခံရယူခဲ့တဲ့စစ်တမ်းတွေအရမေးမြန်းခဲ့သူတဝက်လောက်ကနိုင်ငံသားဖြစ်နေတဲ့မွတ်စလင်အချို့မှာအမေရိကန်စန့်ကျင်ရေးအခြေခံရှိနေတယ်လို့ယုံကြည်ပြီးအဲ့ဒီမေးမြန်းခဲ့သူ17ရာခိုင်နှုန်းကမွတ်စလင်အများစုဒါမှမဟုတ်မွတ်စလင်အလုံးမှာအမေရိကန်စန့်ကျင်သူတွေဖြစ်တယ်လို့ထင်ကြောင်းဖြေဆိုတဲ့အကြောင်းကိုဖော်ပြထားပါရယ်။လွန်ခဲ့တဲ့နှစ်ဒီဇင်ဘာကကောက်ယူရရှိထားတဲ့စစ်တမ်းမှာတော့ဖြေကြားသူအမေရိကန်တဝက်နီးပါးဟာတခြားဘာသာထက်အစ္စလာမ်ဘာသာဟာအကြမ်းဖက်မှုကိုပိုးပြီးတော့တွန်းအားဖြစ်စေတယ်လို့ပြောပါရယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာအစ္စလာမ်အစွန်းရောက်ဝါဒခေါင်းထောင်ထလာတဲ့အပေါ်အလွန်ဆိုးရိမ်ကြောင်းပြောဆိုကြတယ်လို့ Pew စစ်တမ်းမှာဖော်ပြပါရယ်ခင်ဗျာ။
ဝီကီလီကိုတီထောင်သူဂျူလီယန်အဆန်းကကုလသမဂ္ဂစုံစမ်းရေးအဖွဲ့တစ်ခုကသူ့ရဲ့ရှောက်လဲချက်တွေဟာမမှန်ဘူးလို့ဆုံးဖြတ်ခဲ့ရင်အဖမ်းခံမယ်လို့ပြောဆိုလိုက်ပါတယ်။လက်ရှိမှာတော့ဂျူလီယန်အဆန်းဟာအတ္တမပြုချက်မှုဆွဲချက်နဲ့သူ့ကိုအလိုရှိနေတဲ့ဆွီဒင်နိုင်ငံကိုလွှဲအပ်ခံရမယ့်အရေးကနေရှောက်လဲနိုင်ဖို့2012ခုနှစ်ကတည်းကဗြိတိန်နိုင်ငံလန်ဒန်မြို့တော်ကအီကွေဒေါ်တန်ယုံမှာခိုးလုံနေတာဖြစ်ပါတယ်။လျှို့ဝှက်အချက်လက်တွေကို weekly website ပေါ်မှာဖော်ပြခဲ့မှုနဲ့တရားစွဲဆိုလိုနေတဲ့အမေရိကန်ပြည်ထောင်စုထံဆွီဒင်ကလွှဲပြောင်းပေးနိုင်ဖို့အတ္တမပြုချက်မှုစွဲချက်ကိုအကြောင်းပြနေတာဖြစ်တယ်ဆိုတာနဲ့တန်ယုံထဲမှာချေချုပ်မိနေတဲ့ကိစ္စတွေကမတရားထိမ့်သိမ်းမှုဖြစ်တယ်လို့ဂျူလီယန်အဆန်းကပြောဆိုထားတဲ့အပေါ်မတရားဖမ်းဆီးမှုများဆိုင်ရာကုလလုပ်ငန်းအဖွဲ့ကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကလျှို့ဝှက်အချက်လက်တွေလို့သတ်မှတ်ထားတဲ့တန်တမာရေးကျင်းနှံစာတွေနဲ့အရေးကြီးတဲ့မှတ်တမ်းတွေကိုဩစတြေးလျနိုင်ငံဘွားဂျူလီယန်အဆန်းကဝီကီလီမှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီကိစ္စကအမေရိကန်ပြည်ထောင်စုသမိုင်းမှာအကြီးမားဆုံးသတင်းအချက်လက်ပေါက်ကြားမှုကြီးတစ်ခုလည်းဖြစ်ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 12395ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 93235ဆိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ရင်းညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးပစ်လို့မှုကိုဘလို့မှလက်ခံမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတပတ်ကွန်ဟဲကဒီကနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ပုံစံသက်ဖောက်ခွဲပြီးတဲ့နောက်အခုတာဝေးပစ်မစ်ဆိုင်းတုံးကြီးပစ်လို့ဖို့ကြေညာလိုက်တာဟာကမ္ဘာကြီးနဲ့ကိုရီးယားချွန်းဆယ်ငင်းချင်းကိုချင်းချမှုတရက်ဖြစ်ပြီးဒီလိုမြောက်ကိုရီးယားရဲ့အဆက်မပြတ်တင်းမာမှုတွေဖြစ်စေတဲ့ရန်စတဲ့လုပ်ရက်တွေဟာတောင်ကိုရီးယားနိုင်ငံသားတွေကိုချင်းချောက်နေတာဖြစ်ပြီးလူထုအကြဆိုးရိမ်မှုတွေတိုးလာစေတာကြောင့်ဒီလုပ်ရက်အပေါ်တုံ့ပြန်ဆောင်ရွက်မှုနဲ့အတူနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လို့သမ္မတပြောခွင့်ရကင်ဆန်ဝူးကသတင်းတောက်တွေကိုပြောပါရယ်။ဇန်နဝါရီလ6ရက်နေ့ကမြောက်ကိုရီးယားကဒီနျူကလ িয়ার ပုံစံသက်ဖောက်ခွဲတာကြောင့်နိုင်ငံတကာကဝိုင်းဝန်းပစ်တည်နေချိန်မှာအခုလိုဂျိုဒုလွတ်တယ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကကြေညာတာပါ။လေးလာရေးဂျိုဒုတစ်စင်းကိုဖေဖော်ဝါရီ10ရက်နဲ့25ရက်ကြားမှာလွတ်တင်သွားမယ်လို့အင်ကာနေတုန်းကဒီမြောက်ကိုရီးယားဘက်ကပြောဆိုခဲ့ပါရယ်ခင်ဗျာ။
ဒီကနေ့ကျင်းပတဲ့သရီလင်ကလွတ်လပ်ရေးနေ့မှာတော့တမင်ဘာသာစကားနဲ့နိုင်ငံတော်တချင်းကိုတီးဆိုတိမှုတ်ခဲ့ကြပါတယ်။ပြည်ရင်းစင်နောက်ပိုင်းတိုင်းရင်းသားပြန်လည်စည်းလုံးညီညွတ်ရေးကိုဥတည်တဲ့နောက်ထပ်ဆောင်ရွက်ချက်တစ်ခုအဖြစ်နဲ့တရားမဝင်တားမြစ်ချက်တစ်ခုကိုဖယ်ရှားပေးလိုက်တာလည်းဖြစ်ပါတယ်။ဗြိတိန်လျောက်ကနေလွတ်လပ်ရေးရခဲ့တဲ့68နှစ်မြောက်သရီလင်ကလွတ်လပ်ရေးနေ့အထိမ်းအမှအခမ်းအနားမှာကျောင်းသားလေးတွေကလူများစုဖြစ်တဲ့ရှင်းနလစ်ဘာသာစကားနဲ့နိုင်ငံတော်တချင်းကိုတီးဆိုခဲ့ကြတယ်လို့လူနည်းစုတမင်ဘာသာစကားနဲ့လည်းတီးဆိုခဲ့ကြတာဖြစ်ပါတယ်။သရီလင်ကနိုင်ငံကနေခွဲထွက်နိုင်ရေးအတွက်2009ခုနှစ်သဘုံနေမပြိုကွဲမီအချိန်ထိ26နှစ်နီးပါးတိုက်ခိုက်ခဲ့ကြတဲ့တမင်တိုင်းရင်းသားတွေနဲ့ပိုးပြီးထိတွေ့ရင်းနှီးမှုရှိလာစေရေးဆောင်ရွက်ချက်အဖြစ်နဲ့လူများစုရှင်းနလစ်မျိုးချစ်တွေရဲ့စန့်ကျင်ကန့်ကွက်မှုတွေကြားကပဲအခုလိုဆောင်ရွက်လိုက်တာဖြစ်ပါတယ်သမ္မတမာထရီပါလာစရီစနာကလွတ်လပ်ရေးရပြီးချိန်ကတည်းကစီးစီးလုံးလုံးမရှိခဲ့သေးတဲ့နိုင်ငံကိုစီးလုံးမှုရှိအောင်လှုပ်ဆောင်မယ်လို့လည်းပြောဆိုလိုက်ပါတယ်
IS အစိုးရစစ်သေးကြွားရည်နဲ့ဆက်ဆက်မှုရှိတယ်လို့ဆိုတဲ့တန်တရားနဲ့အယ်ဂျီးရီးယားနှစ်ဦးကိုဂျာမနီရဲတွေကဖမ်းဆီးလိုက်ပါတယ်။နှစ်စဉ်ကျင်းပတဲ့ကာနီဗယ်ပွဲတော်စတင်ချိန်မှာအခုလိုဖမ်းဆီးလိုက်တာပါ။ဂျာမနီနိုင်ငံမျိုးတော်ဘာလင်နဲ့အက်တက်ဒွန်မျိုးကဒုက္ခသည်နေထိုင်ရာအိမ်တလုံးကနေအခုလိုဖမ်းဆီးလိုက်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဘာလင်ရဲတပ်ဖွဲ့ပြောခွင့်ရစတက်ဖန်ရက်ဒလစ်က IS စစ်သေးကြွားရည်နဲ့ဆက်ဆက်မှုရှိတယ်လို့တန်တရားရှိထားသူ၄ဦးရှိပြီးအဲ့ဒီထဲကတဦးထက်မနည်းကိုအယ်ဂျီးရီးယားရဲကအလို့ရှိနေတာပါ။သူတို့ဟာ IS အဖွဲ့ဝင်တွေဖြစ်ပြီးစီးရီးယားမှာတင်းနေတက်ခဲ့သူဖြစ်တယ်လို့တန်တရားရှိခံထားရပါတယ်။နိုင်ငံတော်လုံခြုံရေးအတွက်ချင်းချောက်နိုင်တဲ့တက်ခဲမှုစီစဉ်နေတယ်ဆိုတဲ့တန်တရားနဲ့အဲ့ဒီလူတွေကိုဖမ်းဆီးတာဖြစ်တယ်လို့ဂျာမနီရဲတွေကပြောပါရတယ်။ဒီစီစဉ်နဲ့ဆက်ဆက်သူနောက်ထပ်2ဦးကိုတော့အာဏာပိုင်တွေကအခုခါမှလိုက်လံရှာဖွေနေပါတယ်။ကိုလုံးမြို့မှာလွန်ခဲ့တဲ့နှစ်တကူချူစုပွဲတွေကျင်းပနေခြင်းအတွင်းအမျိုးသမီးတွေကိုလိမ်မန်းဆန်ရစော်ကားမှုတွေပြုလုပ်ခဲ့တာကြောင့်ဒီလိုအခြေအနေကိုတားဆီးဖို့လုံခြုံရေးရဲတွေဟာအစဉ်သင့်ပြင်ထားပါရခင်ဗျာ။
ဆီးရီးယားလျော့နိုင်ငံမှာအီဘိုလာကင်းရှင်းကြောင်းကြီးညာလိုက်ပြီးတဲ့နောက်ယောဂါမပြန့်အောင်ဆောင်ရွက်တဲ့အနေနဲ့ယောဂါဖို့ရှိတယ်လို့တန်တရားနဲ့တီးကြခွဲထိမ့်သိမ်းထားသူ55ဦးကိုမနေ့ကပြန်လွှတ်ပေးခဲ့ပါတယ်။အီဘိုလာဖြစ်ပွားမှုအသစ်နှစ်ခုအတည်ပြုပြီးတဲ့နောက်ဒီလူတွေကိုပြီးခဲ့တဲ့လကယောဂါမပြန့်အောင်တီးကြခွဲထိမ့်သိမ်းခဲ့တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြန့်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရင်းဦးဆုံးတော့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးနဲ့ပတ်သက်ပြီးတမတော်သားကိုစလဲတို့ရဲ့သဘောထားကိုတင်ပြပေးပါမယ်ဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်ရေးတားဆီးထားတဲ့ပုံမှန်59စာလုံးဆိုင်းငံ့ရေးအစုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေကပြည်ထောင်စုလွှတ်တော်ကိုတင်ပြဖို့ရှိနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အပေါ်တမတော်သားကိုယ်စားလှယ်တွေကတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲသူတို့ဘက်ကတုံ့ပြန်သွားမယ်လို့ပြောနေပါတယ်တချိန်တည်းမှာပဲ59စာလုံးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြိုးပမ်းခဲ့ရမှာဦးဆောင်သူဖြစ်တဲ့ဦးထွထွန်းဟိန်ကိုပြည်ထောင်စုလွှတ်တော်ရဲ့ဥပဒေကြမ်းကော်မတီဥက္ကဋ္ဌဖြစ်ဒီကနေ့ခန့်အားခဲ့ပါတယ်။ဒီအကြောင်းတွေကိုတော့နေပြည်တော်လွှတ်တော်မှာတည်င်းယူနေတဲ့မမေခါကစုံစမ်းမြင်းမြန်းပြီးတည်င်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာ NLD ပါတီကဥဆောင်ချင်းပါတဲ့လွှတ်တော်အစည်းအဝေးတွေကိုစတင်ချင်းပါနေပြီဖြစ်ပါတယ်။လက်ရှိလွှတ်တော်တွေစတင်ချင်းပါနေတာမှာ NLD ပါတီကကိုယ်စားလှယ်အများဆုံးတက်ရောက်နေကြတာပါ။ဒီပြင်အစိုးရဖွဲ့နိုင်တော့တဲ့အထိအနိုင်ရထားတာကြောင့်တမရတင်မြောက်ကြီးမှာဒေါန်ဆန်းစုကြည်ကိုတမရဖြစ်ဖို့ညွှန်မှန်းနေကြပါတယ်။ဒါပေမဲ့လက်တွေ့မှာအခြေခံဥပဒေမှာပါတဲ့ပုံမှန်59စာလုံးကြောင့်တမရဖြစ်လို့မရနိုင်ပါဘူး။ဒီမှာဒေါန်ဆန်းစုကြည်တမရဖြစ်ရေးတားဆီးထားတဲ့ပုံမှန်59စာလုံးဆိုင်းငံ့ရေးပြင်ဆင်ရေးကိုလှုပ်ဆောင်ဖို့ NLD ပါတီဝင်တွေကပြင်ဆင်နေကြတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းတွေအပေါ်မှာတက်မတော်သားကိုယ်စားလှယ်ဗိုလ်ချုပ်တောက်ထွန်းက
ကျွန်တော်ဒါလက်တွဲဆောင်မှာဖြစ်ပါတယ်။ဘာသူတို့တော့ဖွဲ့စည်းပုံချေရုံတိုင်ပါလို့ဒီတိုင်းမှကျွန်တော်ဆောင်မှာဖြစ
်ပုံမှ59စာလုံးဆိုင်းငံ့ရေးပြင်ဆင်ရေးနဲ့ပတ်သက်လို့ VOA မေးမြန်းမှုကိုဗိုလ်ချုပ်တောက်ထွန်းကအခုလိုဖြေကြားခဲ့တာပါ။ဒီ59စာလုံးပြင်ဆင်ရေးနဲ့ပတ်သက်ပြီးတက်မတော်ကိုယ်စားလှယ်တွေဘက်ကအခုလိုပြောဆိုခဲ့တယ်လို့မကြသေးခင်ကလည်းတက်မတော်ကထုတ်ပြန်တဲ့မြောက်ဝတီသတင်းစာတွေမှာပုံမှန်59စာလုံးမပြင်ဆင်သင့်ဆိုတဲ့စောင်းပါတွေကိုထည့်သွင်းဖော်ပြပြီးသဘောထားဖော်ပြမှုတွေရှိခဲ့ပါတယ်59စာလုံးဆိုင်းငံ့ရေးအပေါ်တိုင်းရင်းသားတွေမှာလည်းအမြင်မျိုးမျိုးရှိနေပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကစိုင်းတီဟာကျော်က59စာလုံးပြင်ဆင်ရေးဆိုင်းငံ့ရေးနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်ကျွန်တော်နိုင်ငံအတွက်ပေါ့နော်ဒီနိုင်ငံအတွက်ရှေ့ဆက်သွားမဲ့ခီလန်ကြောင်ဖြောင့်ပြီးဖို့အတွက်ဒီကကျွန်တော်ဥစားပြီးစဉ်းစားရမှာပေါ့။ကောင်းမွန်တဲ့အချက်ဖြစ်မယ်ဆိုရင်เนาะကျွန်တော်တို့အားလုံးဝိုင်းစဉ်းစားပြီးတော့ကျွန်တော်ထောက်ခံတဲ့ထောက်ခံပေးရမှာဖြစ်ပါတယ်။တကယ်တော့အမှန်တိုင်းကျွန်တော်တဘောထားကျွန်တော်တူဦးရဲ့တဘောထားကြတော့ဖွဲ့စည်းပုံခြေခံဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်လိုအပ်တဲ့ပုံမှန်တွေကိုဆိုင်းငံ့တဲ့ကိစ္စကတော့ကျွန်တော်တို့နည်းနည်းစဉ်းစားတင့်တယ်လို့ပေါ့နော်။နောက်နောက်ပိုင်းတွေမှာတကယ်လို့တခြားတော့အစိုးရတခြားတော့အစုအဖွဲ့တခုကထပ်ပြီးတက်လာမယ်။ဥပဒေရကန့်တတ်တမ်းမြစ်ထားတဲ့အဲကိစ္စရက်ကိုကျော်လွှားချင်တယ်ဆိုရင်အလွယ်တကူပေါ့နော်ဒီလိုမျိုးကိစ္စရက်တွေဆက်လက်ဆောင်ရွက်သွားမှာဘူးတော့ကျွန်တော်တို့လည်းစိုးရိမ်တာပေါ့နော
်ရခိုင်မျိုးသားပါတီကဦးဦးလှစောကလည်းသူ့ထင်မြင်ချက်ကိုအခုလိုပြောဆိုခဲ့ပါသေးတယ
်အဲ့တော့ကျွန်တော်တို့ကတော့ဝေဖန်ရခက်ပါတယ်နော်ဒါပေမဲ့တခုတော့ပြောချင်တာကတော့ကျွန်တော်ပုံကိုရမြင်တော့59စလုံးနေပါတယ်တော့ကျွန်တော်တော့မဝေဖန်နိုင်ဖြစ်ဘူးဒေါအောင်ဆန်းစုကြည်ကတော့တမနာဖြစ်ထိုက်ပါတယ်နော်ကျွန်တော်ပုံကိုဆန္ဒပေါ့အခုကျွန်တော်တော့တွားတဲ့ဒီအလှည့်ပြောင်းစရာဟိုဘလောက်ပဲကျွန်တော်ဆန္ဒပဲရှိရှိပေါ့နော်ဒါတမတော်ရဲ့အခန့်ကဏ္ဍနဲ့ညှိနှိုင်းနေတော့မှလုံရပေါ့လေအဲ့တော့တိတ် ဟို risk များတဲ့လုပ်ရက်တကူတော့ကျွန်တော်တို့လူကြီးတွေလုံးဝတော့မထင်ဘူးเนา
ะ NLD ပါတီကနေဖွဲ့စည်းပုံအခြေခံဥပဒေ436နဲ့အခြားသောဥပဒေတွေပြင်ဆင်နိုင်ရေးကြိုးပမ်းခဲ့တာမှာဥဆောင်ပါဝင်ခဲ့သူ NLD ပါတီဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကိုဒီကနေ့မှာပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌအနေနဲ့ခန့်အပ်လိုက်ပါတယ်။ဥပဒေချမ်းကော်မတီဥက္ကဋ္ဌဖြစ်သူဦးထွန်းထွန်းဟိန်က59စာလုံးပြင်ဆင်ရေးဒါမှမဟုတ်ဆိုင်းငံ့ရေးနဲ့ပတ်သက်ပြီး VOA ကိုခုလိုပြောပါတယ်
ဒီပုံမှန်59စာလုံးကိုအငယ်တို့ကဆိုင်းငံ့နေဆိုတာပေါ့နော်ဟိုနိုင်ငံတမိုင်းမှာပေါ့နော်သူတို့ဆိုင်းငံ့နေတာရကများရှိဘူးပါတယ်59စာလုံးဆိုလို့ဆိုရယ်ဒါဟိုပြည်သူများအများကြီးစိတ်ဝင်စားတယ်ဆိုတာအငယ်လည်းသိနေပါတယ်ကြားလည်းကြားနေတာပေါ့လေဒီ transitional အချိန်ပေါ့နော်ဒါနဲ့ဒါ very complicated ဆိုတာအငယ်တို့သဘောပေါက်ပါတယ်
ဒီစဲဥပဒေတွေအရလွတ်တော်တွင်က85ရာခိုင်နှုန်းအထက်ရှိတဲ့လွတ်တော်ကိုယ်စားလှယ်တွေသဘောတူမှသာဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်တဲ့ပုံမှားတွေကိုပြင်ဆင်ဒါမှမဟုတ်ဆိုင်းငံ့နိုင်မှာပါအခုလက်ရှိအချိန်မှာတော့ NLD ပါတီကိုယ်စားလှယ်အများစုလွတ်တော်တက်နေရပြီမဲ့85ရာခိုင်နှုန်းအထက်မရှိသေးတာကြောင့်ဒီဥပဒေကိုပြင်ဆင်ဖို့ဒါမှမဟုတ်ဆိုင်းငံ့ဖို့အတွက်ကအခြားသောတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တပ်မတော်ကပါဝင်မှသာပြင်ဆင်ဒါမှမဟုတ်ဆိုင်းကန်နိုင်မှာဖြစ်ပါတယ်ပြင်ဆင်လို့တဲ့59စာလုံးဥပဒေဟာတမရဖြစ်နိုင်ဖို့အရေးချင်းသတ်မှတ်ထားတဲ့ဥပဒေတစ်ခုဖြစ်ပါတယ်တမရဖြစ်မဲ့သူအနေနဲ့ကိုယ်တိုင်ဒါမှမဟုတ်မိဘဆွေမျိုးတာသမီခင်မွန်ဇနီးစတဲ့သူတွေကနိုင်ငံသားတိုင်းတစ်ပါးသားအဖြစ်ခံယူထားသူမဖြစ်စေရလို့ဖော်ပြထားတာပါလက်ရှိမှာဒေါ်အောင်ဆန်းစုကြည်ရဲ့သားနှစ်ဦးစလုံးဟာပြည်တိုင်နိုင်ငံသားအဖြစ်သာရှိနေသေးတာကြောင့်ဒီဥပဒေညှိစွန်းနေတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ဟာတမရဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ်။လက်ရှိမှာ NLD ပါတီအနေနဲ့59စာလုံးကိုပြင်ဆင်ဖို့ဆိုင်းငံ့ဖို့လှုပ်ဆောင်နေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ပါတီဘက်ကဒါကိုညှင်းဆိုတာထောက်ခံတာတိကျစွာပြောဆိုခြင်းမရှိသေးပါဘူးရှင်။
အမေကတည်င်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်အခုတော့မြန်မာစစ်တပ်အတွင်းအချင်းချင်းနှိပ်စက်ညှိမှန်းမှုတွေရှိတဲ့ဗီဒီယိုရုပ်သံတစ်ခုထွက်ပေါ်လာတဲ့အကြောင်းကိုတင်ပြပေးပါမယ်စစ်တင်တဲ့အကြောင်းတစ်ခုမှာတက်မတော်သားအချင်းချင်းထိုးကြိတ်ကန်ကြောက်နေတဲ့ဗီဒီယိုဖိုင်တချို့ Facebook လူမှုကွန်ရက်ပေါ်မှာဒီရက်ပိုင်းပြန့်နှံ့နေတာနဲ့ပတ်သက်လို့ဒီကိစ္စကတက်မတော်အတွင်းလက်ခံထားတဲ့ကိစ္စမဟုတ်သလိုတက်မတော်အနေနဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်ဆိုတာကိုသူတို့သိရှိထားပြီးဒီကိစ္စစောင့်ကြည့်မယ်လို့သမ္မတရုံညွှန်ကြားရေးမှူးဦးစော်ထေးကပြောပါတယ်။ဒီအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကဆက်ပြီးပြောပြပေးပါမယ်ရှင်
။စစ်တင်တန်းကြောင့်တခုမှတက်မတော်သားအချင်းချင်းထိုးကြိတ်ကန်ကြောက်ပြီးအနိုင်ကျင့်နေတဲ့ဗီဒီယိုဖိုင်တချို့ Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဒီရက်ပိုင်းအတော်ကြီးကိုပြန့်နှံ့နေတာပါ။ဒီချင်းနေနဲ့ပတ်သက်လို့သမရယုံညွှန်ကြားရေးမှူးဦးစော်ထေးကလက်ခံနိုင်စရာကိစ္စမဟုတ်တဲ့အကြောင်းနဲ့တမရော်အတွင်းတာဝန်ရှိသူတွေကလည်းဒီကိစ္စကိုစုံစမ်းစစ်ဆေးနေပြီးတော့ရေးယူဖို့ကြိုးစားနေတယ်လို့ပြောပါတယ
်။အဓိကတော့ကျွန်တော်တို့ပြည်သူလောက်ကတော့တက်ကစာမျိုးလက်မခံဘူး။ဟော။လက်မခံဘူးဆိုတော့လူကြီးတွေလည်းသူတို့လည်းကပ်ဆိုင်ရလူကြီးတွေလည်းပြီးတော့သူတို့ဒီမှာလည်းကြိုးစားရတယ်ပေါ့နော်။စီရောကပုံဝင်ပြောပြောတာ။အဲ့ဒါကိုကံပီလိုမှာပါတဲ့အားတွေကိုဖြစ်စဉ်ကိုသိစေပြီးတော့မှန်နေတယ်ဆိုရင်ယူရမယ်ဆိုပြီးကြိုးစားတာရှိတယ်။ဟုတ်။အဓိကလည်းမဓိကဒါအတက်မှာအတက်တက်မတော်ဆွေချောင်းနေပေါ့နော်။ဒါဘောလုံးတန်တန်ကြောင်းမဟုတ်ဘူး။အဲဤပညာကောလိပ်တန်တန်ကြောင်းဖြစ်တယ်။ဆိုတော့ဒါအရင်နဲ့ပတ်သက်လို့လည်းကျွန်တော်တို့ရင်းတော့လည်းကျွန်တော်တို့ဟိုတချို့ဟိုဘောလုံးတန်တန်တွေမှာရှိခဲ့တယ်ပေါ့နော်။ရှိခဲ့တယ်။ဒါပေမဲ့ဒီလောက်သုံးသုံးဝါးဝါတော့ကျွန်တော်တို့ကမတွေ့ဘူးပေါ့နော်။အဲတော့ဒီလိုတွေဖြစ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့လည်းအဲ့တပ်တမ်းတော့ပိုင်းရတယ်ဟိုစာနည်းကံတထားရောနော်သူစီကျန်းနဲ့အဓိကတော့ဗျာကျွန်တော်တို့ကျောင်းတွေမှာတက်ကူတွေဆက်တက်ကူတွေဖြစ်စီကျန်းနဲ့ကျောင်းတွေဆက်ကျောင်းတွေဖြစ်စီတက်ကူတွေသူ့ရဲ့ခြားတာရှိတယ်ဆက်ကျောင်းတွေလည်းအဲ့ဒီရကျန်းတဲ့ဥတုကျန်းတဲ့သူ့ရဲ့ဗဏ္ဍာရှင်တွေရှိတယ်အဲ့ဒီဗဏ္ဍာရှင်တွေမှာလည်းဒါတွေကပါပြီးသားလို့ကျွန်တော်တို့သိရတယ်ပေါ့နော်ဒါနဲ့ဖြစ်ကာလရေရိုးသွားတဲ့အခါမှာခုနလိုပြောတဲ့ဟာတွေဆိုရင်အော်ကျော်စီးတရားမဝင်အပြစ်ပေးတဲ့မိပေါ့နော်ဒါဒီကုန်လဲဟိုဟိုတမတော်ကဒီကြီးဟိုထိန်းသိမ်းတော့တာမင်းတို့ပြိပင်းနေတယ်ကျွန်တော်သိရတယ်ပေါ့နော်ဟောအခုကဖြစ်စဉ်ထွက်လာတဲ့ပုံမှာတမတော်ကတောင်းရှိကြလို့ပေါ်ထုတ်ပြီးတောင်းရသွားမယ်လို့အကြံဉာဏ်သိရတယ်ဟော
ဗီဒီယိုဖိုင်ထဲမှာတော့စီနီယာကြတဲ့တပ်သားတွေကတပ်သားတွေတချို့ရဲ့မျက်နာရှင်ဘက်နဲ့ဗိုက်တွေကိုထိုးနှက်ကန်ကြောက်နေတာတွေနဲ့အပြစ်ပေးပုံစံမျိုးနဲ့တံပေးတာတွေကိုရိုက်ထားတာပါဒီဖြစ်ပျက်ဟာရှမ်းပြည်နယ်ဘက်ကနီးပညာကောလိပ်တစ်ခုမှာဖြစ်ခဲ့တယ်ဆိုတာနဲ့တာဝန်ရှိသူတွေကဒီကိစ္စကိုအရေးယူကြိုင်တွယ်နိုင်ဖို့စီစဉ်နေတယ်လို့ဦးစော်ထေးကပြောပါတယ် အခုဖြစ်ရကစစ်တပ်အတွင်းမှာဖြစ်တဲ့အုပ်ချုပ်မှုဖြစ်စဉ်တစ်ခုဖြစ်လို့တမတော်ကပဲစုံစမ်းစစ်ကြံတွေ့ရမှာဖြစ်ပြီးဒီပေါ်မှာစောင့်ကြည့်သွားဖို့ပဲရှိတယ်လို့ဦးစောထေကပြောပါတယ
်။တမတော်ရဲ့အပိုင်းဖြစ်တယ်။နံပါတ်၁တမတော်ရဲ့အပိုင်းဖြစ်တယ်။တမတော်ရဲ့အပိုင်းဖြစ်တဲ့အတွက်တမတော်ကနေပြီးတော့သူတို့စီစီဖော်ထုတ်ပြီးတော့ရည်ရွယ်ဆောင်ရွက်မယ်ဆိုပြီးပြောထားတယ်။ဒါနဲ့ဒီယုံနေသေးတာတွေကောင်းဆောင်တွေပိုင်းပြောတာဆိုတာကကျွန်တော်တို့ထုတ်ဖို့ပြောဖို့လည်းမရှိဘူးပြောကြလည်းကြောင်းမရှိဘူး။အခုရှင်ကဒီပြစ်စင်ဖြစ်တဲ့ပုံမှာတမတော်လည်းလက်မခံဘူးတမတော်ကောင်းဆောင်နေရာလည်းလက်မခံဘူးအဲ့ကနေပတ်သက်ပြီးတော့ပြန်လဲဆွေးနွေးပြီးတော့ရင်းယူဆောင်သွားမယ်ဒါကိုသူတို့တမတော်ပြောထားတယ်အဲ့ဒါကိုကျွန်တော်တို့ကဘာလုပ်မလဲဆိုတာစောင့်ကြည့်လို့လို့သွားပြီးတော့ဟိုကျွန်တော်တို့ပေါ်ပြရှာလို့မရတမတော်က institution ရ constitution ရပါတော့ဒီက institution တွေဖြစ်တယ်ဆိုတာနားလည်ဖို့လိုတယ်
ဒီလတစ်ရက်နေ့ကစပြီးတော့ Facebook လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်တွေကိုဘယ်သူဘယ်ဝါမသိရတဲ့သူတူကစပြီးတော့တင်လိုက်ရကနေပြန်လည်မျှဝေတဲ့သူတွေနဲ့တစားတစားပြန့်နှံ့သွားခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းအကြီးအကျယ်ဖြစ်နေတာပါ။ဦးစောထေကတော့ဒီဗီဒီယိုထဲမှာတွေ့ရတယ်လို့တရားမဝင်အပြစ်ပေးတဲ့ပုံစံမျိုးကိုတပ်မတော်မှလက်ခံမထားတယ်လို့တပ်မတော်ဗဒိန်ညင်မှလည်းဒီလိုလှုပ်ခွင့်ပေးမထားဘူးလို့ပြောပါရယ်။ဒါကြောင့်ဒီတပ်မတော်ခေါင်းဆောင်တွေအနေနဲ့ဒီကိစ္စကိုအလေးထားကင်တွယ်နေတဲ့ဆိုရာကိုသူ့အနေနဲ့လည်းသိထားရတဲ့အကြောင်းသမရယုံညွတ်ကြရင်မူဦးစောထေက VUE ကိုပြောပါရရှင
်။မကင်ပြူထွေးစုံစမ်းမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဖားကန့်ဒေတာကြောက်စိန်တူးဖော်ရမှာဒေတာခံပေါ်ထိခိုက်မှုရှိနေတဲ့အကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်ဒေတာကြောက်စိန်တူးဖော်ရမှာရန်အာပြင်မိုင်းတွေအုံပြူလာတာကြောင့်ကြောက်တူးဖော်ရအနီးကကျေးရွာရပ်ကွက်တွေကိုထိခိုက်မှုတွေရှိလာနေတယ်လို့ဒေတာခံတွေကပြောဆိုပါတယ်။လက်ရှိအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီကိစ္စကိုတည်ဆံရစီတင်ပြပေမဲ့အရေးယူဆောင်ရွက်တာမရှိလို့လွှတ်တော်ကိုတင်ပြဖြေရှင်းဖို့စူးစမ်းနေကြောင်းလည်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပြီးခဲ့တဲ့ပွန်လင်းရာသီကစလို့မြေတဲရင်တွေနဲ့တူဖို့ရည်ရန်ရာကြီးတွေကိုဖားကန့်ဒေတာကိုအလုံးအရင်းတင်သွင်းပြီးကြောက်စိမ့်တွေကိုအလုံးအကျွန်းတူဖို့နေတယ်လို့ဒေတာကန်တွေကဝေဖန်ပြောဆိုခဲ့ပါတယ်ဒီလိုဝေဖန်လာတဲ့နောက်အစိုးရကဒေတာတွင်းမှာစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်ခဲ့ပေမဲ့အလွန်ကျွံတူးဖော်တာတွေဟာရပ်တန့်သွားခဲ့ပါဘူးဒီရက်ပိုင်းတွေအတွင်းမှာတော့ရန်အားဖြင့်မိုင်းတွေကိုအသုံးပြုလာနေတယ်လို့ဖားကန့်ဒေတာကအလွတ်သတင်းထောက်ကိုစုံမိုးထက်ကအခုလိုပြောပါတယ်
ဒီကို၄ချိန်လောက်ခွဲတယ်အခုကရန်ပေါက်ကွဲပြင်းလောအားကြီးတယ်နောက်ပြီးတော့ဒီအိမ်ဒီနှစ်ဖက်တိုက်လူဟာမျိုးရွာတောင်ကကိုလုံးတုံခါသွားပြီးတော့ Typhoon ကရန်ပြင်းလောတယ်လေဒီကလာရင်းလို့ညောင်ပိုင်းကမှဒီဝရန်ကိုအများ
ကြီးပြင်လာရတယ်။ဖကန့်ဒေတာကန်တူကတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုအခုလိုသုံးသပ်ပါတယ
်။သူတို့ကဒီနောက်ဆိုရဆက်တဲ့ခါမှာ policy ရေပြောင်းမယ်ထင်ပြီးတော့အာတုံခွန်ဆိုင်လုပ်လာတဲ့အစိတ်ပိုင်းလေးတွေတွေးတယ်ပေါ့နော်။တွေးတဲ့ခါမှာကျွန်တော်ရန်နီယာပိုင်းကိုသူတို့အားဖြည့်လာတဲ့အခါကျွန်တော်တို့ရန်နီယာပြဿနာတစ်ခုတက်လိုက်တယ်ပေါ့။အဲမှာနေပြီးတော့နေထားလာပြီးတော့မှဖြစ်သေးတဲ့ခါမှာကျွန်တော်ဒီရန်နီယာပိုင်းကိုလည်းဟိုဝိတ်ရှော့ထားတဲ့ခါမှာဒီရေကြီးတဲယူဖို့အားမြန်မြန်ပြီးအောင်သူကဘာကိုပြန်လုပ်လဲဆိုတော့မိုင်းကိုရခင်တော့ကတဘောတစ်ခုကရန်တန်သုံးတယ်ဆိုနောက်ပိုင်းသုံးတန်လေးတန်သုံးလာတဲ့ပုံစံမျိုးပေါ့နော်ရန်နဲ့ဆက်စည်းတော့ဥမာတပ်ဖိုးတွေဘာတွေကဝိတ်ရှော့ပြီးလုပ်ပြတဲ့အားလုံးကသူကရန်ကိုများများခွဲသုံးမိလိုက်တာပေါ့
ကြောက်တူးဖော်တာဟာမိုးရသည်မှာလုပ်ငန်းရနိုင်ရမှာကြောင့်အခုလိုအင်းနဲ့အားနဲ့ဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်။ရန်အားဖြင့်မိုင်းတွေအသုံးပြုတာကြောင့်ဖြစ်ပေါ်လာတဲ့အခြေအနေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဖားကန့်မြို့နယ်ဒူဥက္ကဋ္ဌဦးတင်မင်းကအခုလိုပြောပါတယ်
။အဲ့လိုခွဲတဲ့အခါမှာရရဘက်ကိုတီးကြတယ်။နောက်ရရနဲ့နီးတယ်ဆိုရင်ပြည်သူလူထုတွေရဲ့ကလေးတွေတောင်းတက်နေတာရှိတယ်။တောင်းဝင်းမိုးပေါ်ကြတယ်။နောက်ပြည်သူလူထုတွေရဲ့အမိုးတွေပေါ်ကိုပောက်ကြပြီးတင်းတီးကြလာတဲ့အခါမှာအုတ်နိုင်ရတဲ့အုတ်တိုက်တွေကတက်သွားတယ်ဗျခါသွားတယ်ဗျရွာတွေကိုမြေသာပုံပေါ်မှာတည်ထားတဲ့ရရတွေကလည်းအချောင်းကြီးကြီးလာပြီးတစားစားနဲ့မြေပြုံမှုကိစ္စတွေကြီးထွားလာတာဗျအဲ့ဒီမြေပြုံတဲ့ကိစ္စပြဿနာအရင်ကမိုင်းနဲ့လည်းဆိုင်နေဗ
ျဖကန့်ဒေတာမှာဒီနှစ်စမ်းပိုင်းအတွင်းမြေသာပုံပြိုကျတာအနည်းဆုံး၅ကြိမ်ဖြစ်ပွားခဲ့ပြီးတည်ဆုံးသူ၁၂ယောက်လောက်ရှိနိုင်ကြောင်းခန့်မှန်းကြပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမှာဖြစ်ပွားတဲ့မြေစာပုံပြိုမှုကတော့အဆိုးဆုံးဖြစ်ပြီးတည်ဆုံးသူ114ဦးရဲ့ရုပ်အလောင်းတွေကိုတူးဖော်ရရှိခဲ့ပါတယ်။လောလောဆယ်မှာတော့ရန်အားဖြင့်မိုင်းတွေအုံပြုတ်ပြီးဖောက်ခွဲနေတာနဲ့ပတ်သက်လို့လွှတ်တော်အစိုးရဖွဲ့စည်းပြီးချိန်မှာတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကတဆင့်တင်ပြဆွေးနွေးဖို့ပြင်ဆင်ထားကြောင်းဦးတင်မင်းကဆက်ပြောပါတယ
်။ကြက်လာမဲ့အန္တရာယ်ကိုရွာသားတွေကလည်းကျွန်တော်တို့ပါတီဆိုင်ကိုတိုက်ကြားခြင်းဟို ရှင်းလင်းပေးဖို့ရလာဆွေးနွေးရကြကျွန်တော်တို့ကလည်းအတတ်နဲ့တော့ကျွန်တော်တို့ရှင်းလင်းပေးတဲ့ဟိုဥတီပိုင်းအစစ်စစ်ကတာဝန်ယူပြီးတာဝန်ခံပြီးမှဖြည့်ရှင်းပေးခြင်းမရှိဘူးဗျအဲ့တော့ကျွန်တော်တို့ကလွတ်တော်အစိုးရတွေဖွဲ့စည်းပြီးလို့တက်လာရင်ကျွန်တော်တို့ကဒါပြည်သူကိုယ်စားလှယ်လောက်တွေကိုကိုယ်စားလှယ်လောက်တွေကိုကျွန်တော်တို့ကဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်ဆက်လက်ဆွေးနွေးဖို့ရအသင့်မြင်ထားပြီဗျ
လာမဲ့မိုးရသည်မှာတော့စွန့်ပစ်မြေစာပုံတွေကဒေတာရင်းချောင်းမြောင်းတွေကိုပိတ်ဆို့ပြီးရေလွှမ်းမှုမဲ့အန်တီရဲ့ကြုံတွေ့ရမှာကိုဖားကန့်ဒေတာကန်တွေကစိုးရိမ်နေကြပါတယ
်။ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့မွန်ပြည်နယ်စိုက်ထိုမြို့နယ်ဘက်ကမိလောင်မှုဖြစ်ပွားခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ဝန်ကြီးချုပ်ကနေအိုးအိမ်မဲ့သူတွေအတွက်မြေခွက်ချပေးထားတဲ့စိုက်ထိုမြို့နယ်တိန်စရတိုက်နယ်ဝါဒက်ကွင်းကျေးရွာကနေအိမ်600ခန့်ဟာမနေ့ကမီးတင်ရှို့ခံရပြီးရွာလုံးကျို့မီးလောင်သွားခဲ့ပါတယ်။အခုလောဆယ်မှာတော့လက်ရှိမီးဘေးတင့်သူတွေဟာကျေးရွာဖုံးကြီးကျောင်းမှာခိုလုံနေရပါတယ်။ထိုင်းခြေဆိုင် VOA သတင်းတော်ကိုနိုင်ကွင်ကအကြောင်းစုံပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ကြိုက်ထုံမြို့နယ်အိမ်ခြေ600ခန့်ရှိတဲ့ဝါဒက်ကွင်းကျေးရွာကနေအိမ်တွေမနေ့ညပိုင်းမှာမီးရှို့ခံရပြီးရွာလုံးကျို့မီးလောင်ကျွမ်းခဲ့ပါတယ်။ရွာလုံးကျွတ်မိရှုခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဝါသက်ကွင်းကျေးရွာသူမတ်ရွှေညာကအခုလိုပြောပါတယ်
။၃ရက်နေ့ည၈နာရီခွဲတော့ကအဲဒီရွာလုံးကိုမိရှုပလိုက်တယ်။အဲအတောင်ပေါင်း600ကျော်သူတို့လူအင်အားတွေ150လောက်ကျော်မယ်ရွာကိုဝိုင်းပြီးတော့အကုန်လုံးပတ်ပြီးမိရှုပလိုက်တယ်။၈နာရီခွဲမိမချုပ်ခင်ကသူတို့အဖွဲ့ထဲကလူတစ်ယောက်၄ယောက်ထဲကတစ်ယောက်ကိုတမိတို့ဖမ်းမိတယ်။တမိတို့အဖွဲ့ကိုမိရှုအောင်လာတာ။မိရှုလာတဲ့လူနာမည်ကကိုဆိုးတဲ့။အဲကိုဆိုးဆိုတဲ့လူကမိရှုအောင်လာရင်လားတမိတို့အဖွဲ့ထဲကအကုန်ဝိုင်းဆိုင်ထားတယ်။သူတို့အမှန်ရဲစခန်းကိုပြန်ရအောင်ကြားတယ်။အဲ့လိုတော့ပြန်ပြီးတော့သူတို့အဖွဲ့ရင်းကောင်ကရဲစခန်းလာပြီးတော့ဖမ်းဆောင်သွားလို့အခုအဲ့ဒါနဲ့သူတို့လူကိုဖမ်းတာမှမဆိုဘူးသူတို့တရားလုံးမဲ့ပတ်ပြီးတော့မီးဝိုင်းရှို့လိုက်တာ။အဲ့တိုင်းအကုန်အဝတ်တွေကိုတခုတော့များဘူးကိုလိုရုံးပြီးအတင်းပြေးခဲ့ရတယ်
။ဒီလိုရွာလုံးကျွတ်မီးရှို့မှုရဲ့လက်တယ်ဟာကြေးရွာအုပ်ချုပ်ရေးမှုတွေနဲ့ဒေသခံရဲသားဖွဲ့တွေဖြစ်တယ်လို့ဒေသခံကြေးရွာသားတွေကပြောပါတယ်။ဇန်နဝါရီလကုန်ရက်နဲ့ဖေဖော်ဝါရီလဇန်နီမှာနှစ်ကြိမ်တန်တန်ရွာကမီးတင်ရှို့မှုဖြစ်ပွားခဲ့ပြီးဖေဖော်ဝါရီ3ရက်ညပိုင်းမှာတော့အင်အားသုံးပြီးမီးတင်ရှို့ခဲ့တယ်လို့မတ်ရွှေညာကပြောပါရယ်မီးတင်ရှို့တဲ့သူတွေဟာကြေးရွာသားတွေကိုအတင်းဆွဲချပြီးအိမ်ကိုမီးရှို့တယ်လို့ရွာခံဖွားဥသူကအခုလိုပြောပါရယ်
ဒီဆိုရယ်တော့အကူဆော့ချပြီးအိမ်လေးကိုတက်ပြီးမီးရှို့တာပေါ့ဗျာ။လောလောဆယ်ဆယ်အမီရောတော့ဖုန်းကြီးကြောင့်ချန်လဲမှာပဲပေါ့။အဲ့နောက်လေးမှစုပြီးနေကြတာပေါ့။အဲ့တော့မီးရောထွက်လည်းမထွက်ရဲဘူးနေကြလည်းမဖြစ်ဘူးကြောင့်ချန်လဲမှာ
။မီးရှို့သူတွေကိုကြေးရွာသားတွေကလည်းပြန်လဲခုခံရင်တောင်သူလယ်ထမားကျိုးဆောင်ကွန်ရက်ဖွဲ့ဝင်ဥညာန်သွန်းထိခိုက်တန်ရာရရှိခဲ့ပြီးတော့ဘကုဆေးရုံမှာတင်သားရတယ်လို့ဒေသခံတွေကပြောပါရယ်။မီးရှို့ခံရတဲ့ကြေးရွာမြေခွက်ဟာ2014ခုနှစ်ကကြိုက်သူမျိုးမှာရှိတဲ့အိမ်ယာမဲ့တွေကိုမွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကနေချပေးခဲ့တာဖြစ်ပြီးကြိုက်သူမျိုးခံတွေပြင်အေယာဝတီတိုင်းနဲ့ပဲခူးတိုင်းဘက်ကနေပြောင်းရွှေ့လာသူတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့မြို့နယ်ရက်ွက်နဲ့တိုက်နယ်အုပ်ချုပ်ရေးမှုတွေကမြေွက်နေရာကိုအကွက်ရိုက်ပြီးရောင်းချမှုတွေရှိလာပြီးနေအိမ်တွေကိုဖယ်ရှားပေးဖို့ရဲတပ်ဖွဲ့ဝင်တွေကဖိအားပေးတာမျိုးတွေရှိလာတာလို့မတ်ရွှေညာကပြောပါတယ်။ဒီလိုကြေးရမီးရှို့ခံရမှုနဲ့ပတ်သက်လို့တိန်စရရဲစခန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တာဝန်ယူဖြေကြားမှုမရှိခဲ့တယ်လို့ကြိုက်သူမျိုးနယ်မိသားဌာနအနေနဲ့ကဝါသက်ကွင်းကြေးရွာမိလောင်တာဟာသူတို့အနေနဲ့သတင်းမရရှိဘူးလို့ပြောပါတယ်
။သူတို့ကအဲ့ဒီနေရာကျွန်တော်တို့ကမိခင်တခုမှမရအောင်ဆိုတာအခုတည်းနေနေရအောင်ဆိုတာ
ကြိုက်သူမျိုးနယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗီနယ်လှုပ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကတော့ဝါသက်ကွင်းကြေးရွာမိရှုခံရမှုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ဒီရှုတယ်လို့တော့ကြားတာပဲ။ဘယ်သူကဘယ်သူရှုတယ်ပါလဲဒါကတော့ဒါကတော့ကြားတော့ကျွန်တော်တို့လည်းဒီလိုမျိုးချိန်မှာတော့မသိကြဘဲနဲ့တော့မပြောချင်ဘူး။ဒါတွေကတော့ဖြစ်ပြီးသွားလေ။ဖြစ်ပြီးမဖြစ်ခဲ့တဲ့အားတွေပဲ။ဘုံမြင့်ထားရပြည့်ဆိုတာတော့သိပါတယ်။ဒါမှအခုဘယ်လိုဖြစ်တယ်လဲဆိုတာကတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်လည်းဟိုတင်ပြကကျွန်တော်ဖွဲ့တွေကိုသိသိကြကြသွားပြီးတော့စုံစမ်းပြီးတော့စဉ်းစားတင်ဖို့ကျွန်တော်ပြောလာပြီးဟိုတိုင်းကတစ်ချက်သားပြည့်ခဲ့ပြီ
လက်ရှိအိမ်မီလောင်ပြီးမိဘတင့်ဒုက္ခတဲ့350ကျော်ဟာဝါသက်ကွင်းကျေးရွာဖုံးကြီးကျောင်းမှာခိုလုံနေရပြီးလူမှုကူညီရေးဖွဲ့တွေကလည်းကူညီပေးဆောင်နေပါတယ်မိဘတင့်ကျေးရွာသားတွေအနေနဲ့မိဘကယ်ဆယ်ရေးနဲ့နေအိမ်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လက်ရှိမှာတာဝန်ယူသွားမဲ့သူမရှိသေးတယ်လို့အာမခံချက်မရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကုန်းအင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းကြာသပတေးနေ့ည9:00ကနေ 10:00 ထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာကြားကြမှာကတော့
အခက်အခဲကဒီလက်နက်နဲ့တုံ့ပြန်တိုက်ခိုက်တဲ့ဟန်တာလောက်တာကတို့ရဲ့အခက်အခဲမြင့်ဆုံးပေါ့လေ။
လူမှုအခြေပြုမူရေးဆေးဝါးတိုက်ဖြတ်ရေးအဖွဲ့ကတာဝန်ရှိသူဦးတန်ကွင်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုအရင်ဦးဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့လက်ကင်ဖုန်းနဲ့ကျန်းမာရေးအန္တရာယ်အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာလက်ကင်ဖုန်းအသုံးများလာတဲ့အတွက်ရေရှည်မှာဖြစ်လာနိုင်တဲ့အုံနောက်ကင်ဆာနဲ့တခြားအန္တရာယ်တွေကိုသတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘာကြောင့် DNA တွေရှိနေပြီးဘလို့ကာကွယ်နိုင်ပါသလဲဆိုတဲ့အကြောင်းကိုတော့မြန်မာနိုင်ငံဆိုင်ရာဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ကင်ဖုန်းတွေအသုံးများလာတယ်ပေါ့ဆရာနော်အဲ့လိုလက်ကင်ဖုန်းတွေအသုံးများလာတဲ့နေ့ကဒီလက်ကင်ဖုန်းကြောင့်ရေရှည်မှာပေါ့နော်ဒီလူရဲ့ကျန်းမာရေးကိုတိခိုက်မှုတွေရှိနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေလည်းတခါတည်းများလာတော့တွေ့ရပါတယ်ဆရာအဲ့ဒီတော့အဲ့လိုဒီကျန်းမာရေးအတွက်တိခိုက်နိုင်တဲ့အနေအထားတွေကဘယ်လိုအနေအထားမျိုးတွေရှိလဲဆရာ
မိုဘိုင်းဖုန်းကဒီပမာကြီးမဟုတ်ဘူးတစ်စဘာလုံးမှာလည်းလူကြီးရေမှု10ဘီလီယံဆိုတာ6ဘီလီယံလောက်ကမို့မိုဘိုင်းဖုန်းသုံးနေတာဟုတ်။အမှဒီမှာလည်း50နှစ်တန်းမှာ28တန်းလောက်သုံးနေတယ်ဆိုတဲ့အခြေအနေရှိတယ်ပေါ့။အဲ့တော့သိသုံးလာတဲ့အခါကျတော့ဒီကထွက်တဲ့မိုဘိုင်းဖုန်းကထွက်တဲ့ electromagnetic radiation frequency ပေါ့။ဒါက slight line ပေါ့။ဒီ line တွေထုတ်ထွက်လာဒီ line တွေကလူကများအထိခိုက်မလားဆိုတဲ့ကောင်မှလည်းတော့ light တွေသူ့ရဲ့ဓာတ်တွေလုတ်တယ်။နောက်ဆုံးသူရှိချက်ကတော့ဒီ2017ခုနှစ်ပေါ့နော်ဒီ light quantity ကိုဘာဒီဆိုင်ရာကင်ဆာသုတေသနာအဖွဲ့ရဒီမိုဘိုင်းဖုန်းတွေကနေထုတ်လွှင့်တဲ့ line ဟာတန် line အလျက်ဆက်တန် line ဟာတဲ့လူကိုကင်ဆာဖြစ်စေနိုင်ပါတယ်ဆိုပြီးတော့အုပ်စုတူပြီးတယ်မှာတော့ထည့်သွားလိုက်တယ်ကင်ဆာဖြစ်စေသောအဲ line ပေါ့အဲအဲ့လိုပြောထားတဲ့အတွက်ကြောင့်ဒါလည်းပြောအန္တရာယ်ရှိနေပြီပေါ့နော်ဒါပေမဲ့အဲ့ဒါကူပဲတိတိကျကျသူတို့နဲ့သူတွေသားတွေထပ်လုပ်ကြည့်တယ်ဆိုဥပမာဟိုဒိမတ်နိုင်ငံမှာတော့လူ၄သိန်းကို10နှစ်လောက်ပေါ့မိုဘိုင်းဖုန်းနဲ့ဒီတွေပေးပြီးတော့သူတို့ပြန်သုံးသက်တဲ့ခါကျတော့အဲ့လူတွေကကအများပြောနေသလိုပေါ့အုံနောက်မှာကင်ဆာဖြစ်သလားပေါ့ပြန်တိုက်တာပေါ့အဲ့တော့ဒီဟာတွေတရားမှဖြစ်တာမတွေ့ဘူးအဲ့တော့ဒါပေမဲ့ဟိုကပြောနေကင်ဆာသုတေသနာအဖွဲ့ကြီးကလည်းကင်ဆာဖြစ်စေနိုင်လို့ဆိုတော့ possible ပေါ့ဖြစ်နိုင်တယ်အဲ့တော့ risk ဆိုတဲ့သဘောပေါ့အန္တရာယ်ရှိတယ်လို့တော့ထုတ်တာ
ဟုတ်ကဲ့ဆရာအခုလိုမျိုးဒီကင်ဆာဖြစ်နိုင်ခြေရှိတယ်ပေါ့နော်အဲ့လိုမျိုးဖြစ်နိုင်ခြေရှိတဲ့ဟာကိုဒီဖြစ်နိုင်တဲ့အန္တရာယ်ရှော့ချနိုင်မှုအတွက်ဆိုလို့ရှိရင်ဆရာကြီးပေးချက်တွေကိုသတိပြုဖို့လုပ်မယ
်။ဟုတ်တယ်။အဲဒီတော့ကျွန်တော်နိုင်ငံတိုင်းနိုင်ငံမှာပိုပိုက်ထုံထုံထုတ်တဲ့ကုမ္ပဏီပေါ့လေ handset ပေါ့။ handset မှာကျွန်တော်ထုတ်လွှင့်တဲ့ဒီတန် line ပမာဏကိုတော့ short ချတာပေါ့။ဒါမှလူတစ်ယောက်ရဲ့အုံနောက်မှာကတ်ပြီးတော့စကားပြောမယ်ဆိုတဲ့အနည်းဆုံးတော့ဒီ line ကြောင့်အပူချိန်တက်လာတယ်ပေါ့။တော့တဏှာကြီးစကားပြောလိုက်လို့ရှိရင်ဒီကောင် 0.2 degree centigrade တက်တယ်ပေါ့။အဲတော့အုံနောက်ကပူလာပြီလေ။အဲပူလာသူ့ရဲ့ကုဏကဒီ 3D လက်ပတ်မှုနဲ့ထိန်းထားတယ်။ဒါပေမဲ့မျက်လုံးမှာရှိတဲ့ cornea လို့ခေါ်တဲ့မျက်ကြည်လွှာကဒီအပူကိုကျွန်တော်မကာကွယ်နိုင်ဘူးအဲ့တော့ရေရှည်သုံးရင်ကျွန်တော်ကမျက်လုံးမှာအတွင်းတင်ဖြစ်နိုင်တယ်လို့ပြောဖြစ်လာတယ်အဲ့တော့ကျွန်တော်တို့အဓိကကာကွယ်ရမှာဒီ mobile phone မှာထုတ်လွှင့်တဲ့ video satellite line ကို short ချမှာပေါ့လူရဲ့အုံနောက်ကလူကိုခန္ဓာစုနိုင်သွားတဲ့ညော့ပြီးတော့လူပြတ်ချက်ထားတာလူကိုခန္ဓာကနေပြီးတော့1 kg အလေးချိန်ရှိတဲ့လူဟာတဲ့ဆိုတော့ဒီ 1 watt ထက်ပိုပြီးတော့မစုတင်ဘူးဆိုတော့ဟို mobile phone တွေအကုန်လုံးက 1 watt အောက်မှာထုတ်ထားတာပေါ့အကုန်ထုတ်တဲ့ company ကဒီလိုပဲဟိုတာဝါတိုင်းထောင်တဲ့ station တွေပေါ့ဒီ station ကထုတ်တဲ့ data ဒီ satellite line တွေကိုလည်း short ချတာပေါ့နံပါတ်1ကတော့ထုတ်လုပ်တဲ့ company ကနေဥပဒေပြထမ်းပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီ radio satellite line ကိုထုတ်လုပ်မှုပမာဏလူကိုခန္ဓာစုတဲ့အင်အားတွေညော့နေအောင်ထုတ်ရမယ် mobile phone set handset တွေပေါ့နောက်တစ်ခါဟိုနေ station တွေမှာလည်းတာဝါတိုင်းထောင်ပြီးတော့ညော့ရမယ်ဆိုတဲ့ဥပဒေ ကျွန်တော်နိုင်ငံမှာတော့ဒီလူတွေတော့သိမရှိသေးဘူးလေ။နောက်တစ်ခုကတော့ကျွန်တော်ကလူခုခန္ဓာမှာကတ်ပြီးတော့ခဏခဏစကားပြောတာကိုအကြာကြီးပြောတာကိုကျွန်တော်တားဆီးရမှာပေါ့နော်။ဟိုဆိုတော့တဏှာကြီးနေ့စဉ်နေ့စဉ်တဏှာကြီးကိုပြောတယ်။ဆယ်နှစ်ကြာလာလို့ရှိရင်ကစားဖြစ်လာမယ်ဆိုတဲ့အနေအထားမျိုးတွေကျွန်တော်တို့ခံမှန်းနေပြီလေ။အဲ့တော့ကျွန်တော်အဲ့တော့တောက်တောက်လျှောက်တဏှာကြီးစကားမပြောအောင်ကျွန်တော်ကရှော့ချာ။အဓိကကြာကြာမပြောဘူးပေါ့ဗျာ။ဟိုနေ့ဓာကြီးဝက်တက်ပို့ပြီးမပြောဘူး။ပြီးတော့ဒီခုခန္ဓာမှာကတ်ထားမယ်အစားဟိုကျိုးလေးနဲ့ကျွန်တော်မိုဘိုင်းဖုန်းကိုစွဲပေါ်တင်ထားပြီးတော့တဲ့နဲ့မကင်ဘူးကျိုးနဲ့ကင်ပြီးနားမှာကတ်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဗီဒီယိုသားလိုက်လိုက်ကြွားလို့သုတ်ခွင့်မျိုးကိုကျွန်တော်ညော့နေသွားစေမယ
်ဟုတ်ကဲ့ဆရာဘုရင်ငကြက်နဲ့နားထောင်တာပေါ့ဆရာနော
်ဟုတ်တယ်ဆရာငကြက်နဲ့နားထောင်တာမျိုးပေါ့နော်နောက်တစ်ခုက text message ပေးခြင်းအပြင်ကိုယ်နဲ့ဝေးသွားတယ်ပေါ့နော်ဟုတ်ကဲ့ဒီ speaker လေးတွေနဲ့ကျွန်တော်ထားပြီးတော့ပြောတာတွေလုပ်ရမယ်အဲ့တော့ဒါ mobile phone ရဲ့သဘောသဘာဝက computer laptop TV နောက်က microwave လို့တဲ့ oven တွေပေါ့အဲ့လိုမျိုးနဲ့တူတယ်ဒါပေမဲ့ mobile phone မှာကသူ့ရဲ့အောင်နေသေးပါတယ်ဆရာအခုတော်တော်များများကနိုင်ငံတကာမှာမှတ်ပုံတင်ထားပြီးတော့ handset တွေအကုန်လုံးဟာဒီမှာဆိုတဲ့ group ခုခန္ဓာဆွတ်နေဆောင်ရတဲ့ရော့အောင်လုပ်ထားတယ်။ဒါပေမဲ့လည်းအဲ့လိုမှတ်ပုံမတင်ဘဲနဲ့ထွက်လာတဲ့ mobile phone တွေရှိနေတာပေါ့နော်။မစစ်စစ်ထားရရှိတဲ့ပြောင်လူမှာအတိရှိနိုင်တယ်လို့ပြောတာပေါ့။နောက်ကတော့တောက်လျှောက် mobile phone ကိုခုခန္ဓာမှာကတ်ထားမယ်ဆိုတာတချင်းချင်းမှာကျွန်တော်ကဒီနေ့အတွက်ကိုညပိုင်းဆိုကျွန်တော်ကခါတဲ့ power လုံးဝပိတ်ထားတယ်။သူ့ဆရာတွေကျွန်တော်ဒီလို line မလွှဲမလွှဲတော့ဘူးပေါ့လေ။အဲ့တော့ပိတ်ထားမှုမရှိတဲ့တောက်လျှောက်ခန္ဓာကိုယ်နဲ့ကတ်အချို့ကညအိတ်ခံကြီးကိုပေါင်းအောင်မှထားရတယ်။ဒါရီယာစာအုံနောက်ကိုသွားပြီးပူစေတယ်။အဲ့တော့ကျွန်တော်တို့ကခါမှာတက်ထားမယ်ဆိုရင်တချို့လေးလာမှုတွေမှာပေါ့လူမှာတော့ကျွန်တော်မလေးလာသေးပေမဲ့ပြိဿာနေမှာလေးလာတဲ့ခါမှာဒီထွက်တဲ့ဗီဒီယိုတက်ကြွနှိုင်းဟာတဲ့ဟိုကုတ်တုတ်ကောင်ကြီးကိုလျော့သွားသေးတယ်ပေါ့ရေကောင်တွေမှာကျွန်တော်တို့စန့်ကြည့်တဲ့ခါကျတော့တဲ့ဒီ9မိနစ်လောက်နေစဉ်နေစဉ်ပြေးတာတောင်မှရေကောင်တွေကဥနှုံးကလျော့ကြသွားတယ်ပေါ့အဲ့တော့လူမှာတော့ကျွန်တော်တို့ကဒါသက်သေမထူပါသေးဘူးဒါပေမဲ့ဒါတွေကလည်းဟို risk လို့ခုနကပြောတဲ့အနေနဲ့မှာပါလို့ကြောင်းဘိုင်ဖုန်းကိုခါမှာပတ်ထားမယ်ဆိုလို့ရှိရင်ကျွန်တော်တွေ့ရမှာကနောက်တစ်ချိန်မှာခလေးမွေးနေမယ်နဲ့မြုံသွားနိုင်တယ်ဆိုတာမျိုးလေကျွန်တော်စဉ်းစားရတာပေါ့။တော့တချို့တွေကပြောနေတာဒီ mobile phone ကြောင့်မှတ်ညံရော့နေတယ်ဆိုတာလေသိတာချက်တည်းရှိတယ်။နောက်တစ်ခုက mobile phone ကြာကြာပြောပြီးရင်တဲ့လူတွေကတခါလေသူက hyper sensitivity ခေါ်တာပေါ့ဗျာ။အေးဗျာပူလောင်တယ်လို့ထုံယုံလို့ခံစားရတာရှိတယ်။မောပန်းနဲ့ခေါင်းကိုက်တယ်ပေါ့နော်ကိုယ်လက်မယူသလားဖြစ်တယ်။ mobile phone အားမှာထားကြအေးဖြစ်တာရရှိတယ်။တချို့ခလေးတွေငယ်တွေမှာ mobile phone ကိုကြာကြာပေးထားလို့ရှိရင်သူကဟို ADHD နဲ့ဆက်နွယ်မှုရှိတယ်ပေါ့ဗျာ။ဘာခေါ်လဲဆိုအာယုံမဆူဆိုင်နိုင်မှာ ਨੇ ခဏမနေနဲ့ယောဂါပေါ့အဲ့ယောဂါမျိုးကြီးပိုဖြစ်တယ်ဆိုတာလည်းသူတို့ကြည့်တာရှိတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောသတိပြုသနာရှိသေးလားဆရာ
အခုအဓိကဖြစ်နေကြတာကမိုဘိုင်းဖုန်းပြောရင်းနဲ့မော်တော်ကားပေါင်းတယ်အဲ့လိုတွေကကျွန်တော်တို့ accident တွေဖြစ်တာပေါ့ဒါကတော့ပေးကြတာပေါ့ဥပမာ risk တော့မဟုတ်တော့ဘူးမိုဘိုင်းဖုန်းကအာယုံကိုဆွဲယူသွားတာဟုတ်ကားပေါင်းနေတဲ့အာယုံအပြင်မိုဘိုင်းဖုန်းကပြောလိုက်ရတဲ့အာယုံတွေကြောင့်အခုဆိုနိုင်ငံတော်များများမှာကားပေါင်းရင်းနဲ့ဒီမိုဘိုင်းဖုန်းကပြောရတာတို့တားလာတယ်နောက်ဆိုမိုဘိုင်းဖုန်းကနေပြီးတော့ဟိုလူတခြားတို့ electronic particularly ရရဲ့ထုတ်တော့ဆွမ်းအားတွေကိုသူကလုဆောင်ချက်တွေကိုသူကသွားပြီးတော့ထိခိုက်စေတယ်။နောက်ဥပမာလူတယောက်ကနှလုံးမှာ pacemaker ပေါ့နှလုံးဆက်တက်ထားတတ်ထားတယ်ဆိုရင်အဲ့လူက mobile phone ပြောတယ်ဆိုလို့ရင်ဒီ mobile phone ကထုတ်ရတဲ့ဒီရက်စက်တာလိုင်းကြောင့်နှလုံး pacemaker ကသွားပြီးထိခိုက်တယ်။သူနှလုံးမှာသွားပြီးထိခိုက်တယ်ပေါ့။အခုတချို့ဟိုတလုံးကဆိုလို့ရှင် mobile phone ကြောင့်ရက်စက်တိုင်းမှာပောက်ကွေးတယ်ဆိုတော့ကျွန်တော်ကြားရတယ်လေ။အဲ့တော့ဒီ mobile phone ရဲ့အားနည်းစဉ်ကအဲ့ကျမ်းမာရေးအနေနဲ့ပတ်ဝန်းကျင်ကိုပါတိကျတာလေးရှိတာတွေ့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့စနေနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်
ဤသို့လွတ်တော်နှင့်မြူသားလွတ်တော်တို့အတွက်မြူသားဒီမိုကရေစီဖွံ့ဖြိုးကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွတ်တော်အသီးသီးမှအတည်ပြုလိုက်ကြပြီးပါပြီ။အခုလွတ်တော်တည်တံ့ကိုဦးဆောင်သွားမယ့်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲ။လွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဦးဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလား။အခုလာမယ့်စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတရိုက်လှေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမံဖိတ်ခေါ်ပါရစေရှင်။ VOA ကတရိုက်လှေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တော်ရရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmesef@voanews.com ဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့စင်ရဲ့နွမ်ပါသူဦးရေရော့နေရေးဟာဦးသိန်းစိန်ဆိုးရရဲ့ဦးတီချက်တစ်ခုဖြစ်ပေမဲ့အကောင့်ထဲပေါ်ဖို့ခက်ခဲနေသေးတဲ့အကြောင်းကိုဦးအောင်ခင်နဲ့ကိုကြကြောသိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်
မြန်မာပြည်ဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံထဲမှာပါဝင်လာမှုစင်းရဲနွမ်းပါမှုနှုံပြော့ချနိုင်ရေးကိုဦးစားပေးဆောင်ရွက်ရမယ်လို့သမ္မတဦးသိန်းစိန်က2023မှာပြောပါတယ်သမ္မတတန်း9နှစ်မှာတတ်နိုင်သမျှကြိုးစားပြီးမယ်နှစ်ပေါင်းများစွာနှစ်ဆိုင်လာတဲ့စင်းရဲတွင်းကလွတ်မြောက်ဖို့ဆိုတာစိတ်ကူးယဉ်ချက်လိုဖြစ်နေပါတယ်စီးပွားရေးတိုးတက်မှုနှုံကိုလေ့လာတွေ့ချက်ပြီးတိုင်းပြည်အခြေအနေကိုအပြည့်အစုံရဗန္ဒရေးအဖွဲ့အစည်းတွေအကဲဖြတ်ကြပါတယ်ဒါပေမဲ့စင်ရဲသားလူဒန်းစားရဲ့ဘဝကိုလေးလာဆန်းစစ်ပြီးလူမှုအခြေအနေကိုသုံးသပ်တာမျိုးကနေပါတယ်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကထုတ်တဲ့2015လူတိုးတက်မှုအစီရင်ခံစာ Human Development Report ကိုကြည့်ရင်အာဆီယံ10နိုင်ငံမှာမြန်မာပြည်သားတွေဟာအောက်ဆုံးအဆင့်မှာပဲရှိနေသေးတာကိုတွေ့နိုင်ပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံသားတွေဟာမြန်မာပြည်သားတွေတားနေပါတယ်။အသင်မွေးဝမ်းကြောင်းမှုအတွက်ပြည်သူတွေဘယ်လောက်စွမ်းဆောင်နိုင်တယ်လဲဆိုတာကိုလေ့လာပြီးလူတိုးတက်မှုကိုအကဲဖြတ်ပါတယ်။ဒါကြောင့်တိုင်းပြည်အသင်ထုတ်လုပ်မှုတိုးပွားလာတိုင်းပြည်သူလူထုဘဝတိုးတက်ကောင်းမွန်လာတာမဟုတ်ကြောင်းသိနိုင်ပါတယ်
။လူအဖွဲ့စီရဲ့ရေရှည်တိုးတက်ဖွံ့ဖြိုးမှုအလားအလာကိုတိုင်းတာဖို့အတွက်လူတိုးတက်မှုအညွှန်း Human Development Index ကိုကုလသမဂ္ဂကထုတ်ဝေပါတယ်။အခြေခံသုံးခုမှာတိုးတက်မှုဘယ်လောက်ရှိတယ်ဆိုတာကိုစမ်းစစ်လေ့လာတာဖြစ်ပါတယ်။ကျန်းမာစွာနေထိုင်နိုင်မှုပညာသင်နိုင်မှုနဲ့လူနေမှုအဆင့်အတန်းကောင်းမွန်မှုစတဲ့အခြေခံ၃ခုကိုကြည့်ပြီးလူတိုးတက်မှုကိုတိုင်းတာပါတယ်။ဘယ်လောက်အသက်ရှိတယ်ဆိုတာကိုကြည့်ပြီးကျန်းမာရေးဘဝကိုတိုင်းတာပါတယ်။လူငယ်တွေပညာသင်ကြားတဲ့ကာလကိုကြည့်ပြီးပညာရေးတိုးတက်မှုကိုအကဲဖြတ်ပါတယ်။လူနေမှုအဆင့်အတန်းကိုတော့တိုင်းပြည်ရဲ့နှစ်ဆင်ဝင်ငွေမှာအခြေခံပြီးတိုင်းတာပါတယ်။ဒီ၃ချက်ကိုအခြေခံပြီးနိုင်ငံပေါင်း188နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာကအဆင့်148မှာရှိနေပါတယ်
။မြန်မာအထက်မှာပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊နေပေါ်၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေရှိပါတယ်။လက်နက်ကင်ပရိပက္ခဖြစ်နေတဲ့အီရတ်၊ဆီးရီးယားနဲ့လီဘီးယားဟာမြန်မာတွေအများကြီးတားနေပါတယ်။မြန်မာတွေအဆင့်နှိမ့်တဲ့နိုင်ငံ40ဟာအာဖရိကနိုင်ငံတွေနဲ့ကျွန်းနိုင်ငံလေးတွေဖြစ်ပါတယ်။မြန်မာပြည်သားရဲ့ပြည်မြတ်တက်တန်းဟာ65နှစ်သာရှိပြီးပညာသင်ကာလက10နှစ်သာရှိပါတယ်။အပြည့်အစုံရငွေကြေးရံပုံငွေအဖွဲ့ IMF အစီရင်ခံစာအရ2015မှာလူထုချင်းရဲ့ဝင်ငွေဟာဒေါ်လာ1000ကျော်သာရှိကြောင်းသိရပါတယ်။ဘင်္ဂလားဒေ့ရှ်ကလွဲရင်အင်ဒီဂျင်းနိုင်ငံတွေရဲ့တူးချင်းဝင်ငွေဟာမြန်မာတဲ့တားနေတာတွေ့ရပါတယ်။အာဆီယံနိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံသားဟာဝင်ငွေအနည်းဆုံးဖြစ်နေတာကြောင့်လူတိုးတက်မှုနှိမ့်ကျတဲ့အဆင့်မှာရှိနေပါတယ်။
တယန်ဇာတကြောမှုကိုကြည့်ပြီးတိုးတက်ဖွံ့ဖြိုးဖို့အလားအလာရှိတာကိုထောက်ပြကြပါမယ်။မြန်မာပြည်ဟာအရှိတောင်အရှမှာအစင်ရဲဆုံးအဆင့်မှာပဲရှိနေပါတယ်။အာဆီယံ10နိုင်ငံမှာတက်တန်းအတူဆုံးနဲ့ကလေးအသေးအပြောက်အများဆုံးဟာမြန်မာပြည်ဖြစ်ပါတယ်။စေအစိုးရမတက်မီကမြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနှုန်းဟာထိုင်းနဲ့မလေးရှားတို့နဲ့ဒန်းလူကြီးတို့ဖြစ်ခဲ့ပေမယ့်အခုတော့လာအိုနဲ့ကမ္ဘောဒီးယားကိုတောင်မှီဖို့ခက်နေပါတယ်။နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးကိုစစ်ဗိုလ်တွေချုပ်ကင်ပြီးစီရဲကိုဦးစားပေးနေတာမို့လူတိုးတက်မှုအဆင့်နှိမ့်ကြပြီးစင်ရဲရင်းနဲ့နေရတာလို့2014နိုဝင်ဘာလထုတ် Ending Poverty and Boosting Shared Prosperity ဆိုတဲ့ကမ္ဘာ့ဘဏ်အုပ်စုကရေးသားပြုစုတဲ့81မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ
်မြန်မာလူဦးရေ40ရာခိုင်နှုန်းဟာအလွန်ဆင်းရဲကြပြီးအများစုဟာကျေးလက်ဒေသမှာနေထိုင်ကြပါတယ်ပရိပက္ခဖြစ်တဲ့ဒေသမှာဆင်းရဲတာပုံများပါတယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူဦးရေ85ရာခိုင်နှုန်းဟာစင်ရဲသားတွေဖြစ်ကြပါတယ်။စင်ရဲသား3မျိုး3စားရှိတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။ပထမအမျိုးကပညာမရှိငွေရင်းမရှိပဲကျေးလက်မှာစိုက်ပျိုးရေးလုပ်တဲ့ရိုးရာစင်ရဲသားလူဒန်းစားဖြစ်ပါတယ်။ဒုတိယကကျေးလက်ဘဝကိုလွတ်မြောက်အောင်ကြိုးစားရင်း မြို့အနီးကိုရောက်လာတဲ့ဂျာကာလာစီးရင်သားဖြစ်ပါတယ်တဲ့တတိယကတော့စီးပွားရေးလှုပ်ရှားမှုမှာပါဝင်ခွင့်မရကြဘဲအပယ်ခံစီးရင်သားလူသားဖြစ်တယ်လို့ဆိုပါတယ်အလုသမားအင်အားသုံးတဲ့လုပ်ငန်းတိုးပွားလာရင်ရိုးရာစီးရင်သားနဲ့ဂျာကာလာစီးရင်သားဥယျာဉ်ကျဆင်းသွားနိုင်ပါတယ်အပယ်ခံစီးရင်သားကတော့စီးပွားရေးလှုပ်ရှားမှုတွေနဲ့အဆက်အသွယ်သိရှိတာမဟုတ်တဲ့အတွက်သူတို့အတွက်တည်ဆံစီမံချက်တွေအကောင့်တွေပေါ်နိုင်မှသာစည်ရဲမှုတက်တာလိမ့်မယ်လို့ဆိုပါတယ်။ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းတွေကဥဆောင်လို့တိုးတက်မှုရှိလာမှသာအလို့အခိုင်ပေးနိုင်မှဖြစ်ပြီးစည်ရဲမှုကိုလျော့နည်းစေနိုင်ပါတယ်။စည်ရဲသားရဲ့အခြေအနေအထူးသဖြင့်ငယ်ဆက်ဒေသကစည်ရဲသားကိုလေ့လာပြီးနားလည်သဘောပေါက်အောင်လုပ်ဖို့လိုအပ်ကြောင်းကမ္ဘာ့ဘဏ်အုပ်စုရဲ့စည်ရဲမှုပပျောက်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာအရေးသုံးသပ်ချက်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကိုညနေပိုင်းရေဒီယိုအစီအစဉ်ပြည်ပြချင်းည9နာရီမှာ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါတင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့တိုင်းရင်းသတင်းလွှာရဲ့အလှည့်ရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ထောင်နှံချမှတ်ခံထားရတဲ့ရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလအောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်တိုင်းသာလက်နက်ကင်အဖွဲ့အစည်းတွေနဲ့လူထုအခြေပြုအရက်ဘက်အဖွဲ့အစည်းတွေကနေကုံတွယ်ရင်းနဲ့ယင်းနှီးမြုံနံမှုမူဝါဒ policy အလုံးယုံဆွေးနွေးပွဲကျင်းပခဲ့ရဆိုတာနဲ့ကချင်ပြည်နယ်လူထုအခြေပြုအဖွဲ့အစည်းတွေကနေဘေးကင်းတိုက်ဖြတ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရထားပြီးထောင်တန်းတနစ်ချမှတ်ခံထားရတဲ့ရခိုင်အမျိုးသားပါတီမင်းပြမျိုးနယ်အမတ်နဲ့မဲဆန္ဒနေမြေကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလအောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်။ဦးလအောင်ညွန့်ကိုမြေပုံမျိုးနယ်တရားရုံးကဇန်နဝါရီလ28ရက်နေ့ကပိုင်နက်ကျူးလွန်မှုချိန်ချောက်မှုနဲ့ထောင်တန်းတနစ်ချမှတ်ခဲ့တာပါ။ဦးလအောင်ညွန့်အမှုကိုအယူခံဝင်ဖို့အတွက်ရှိနေတွင်နဲ့ကြောက်ဖြူမျိုးနယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတန်းနိုင်ကပြောပါတယ်တရားရင်ဆိုင်တုံးကမင်းပြမြို့နယ်တရားရုံးမှာမျှတမှုမရှိနိုင်ဘူးလို့ယူဆတဲ့အတွက်မြောက်ဦးခရိုင်တရားရုံးကိုအယူခံတင်ခဲ့ပေမဲ့မြောက်ဦးခရိုင်တရားရုံးကမြေပုံတရားရုံးကိုအမှုကိုလက်ခံစစ်ဆေးဖို့လွှဲပြောင်းခဲ့ပြီးအခုလိုထောင်တန်းတနစ်ချမှတ်ခဲ့တာဖြစ်တယ်လို့ဦးလာအောင်ညွန့်ရဲ့ဇနီးဖြစ်သူကပြောပါတယ်
တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့လူထုအခြေပြုရက်ဖက်ဖွဲ့စည်းတွေကနေတိုင်းရင်းသားဒေသတွေမှာဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီနိုင်မဲ့ကုံတွယ်ရေးနဲ့ယင်းနှိမ့်မြုံနံမှုမူဝါဒ policy တစ်ခုထွက်ပေါ်လာဖို့အတွက်ရည်ရွယ်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာအလုပ်ယုံဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်ဖေဖော်ဝါရီလ၃ရက်နေ့အထိတိုင်းရင်းသားလူမျိုးရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံ ENAC ကကြီးမှုပြီးအလုပ်ယုံဆွေးနွေးပွဲကိုကျင်းပပြုလုပ်တာဖြစ်ပြီးပညာရေးကျန်းမာရေးလေယာမီကိစ္စတဘာဝတရားစာရကိစ္စပဟိုနှင့်ပြည်နယ်အတွင်းအခွင့်ကိစ္စအပြင်ဒုက္ခရဲရေးတွေကိုဆွေးနွေးခဲ့ကြတယ်လို့ ENAC ကတာဝန်ရှိသူတို့ဖြစ်တဲ့ဦးရထုံကပြောပါတယ်ကချင်ပြည်နယ်ကဖားကန့်ဒေတာအတွင်းရင်းနှီးမြှုပ်နှံမှုကရင်ပြည်နယ်အတွင်းဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေလုတ်ကင်နေတဲ့စီမံကိန်းတွေရခိုင်ပြည်နယ်အတွင်းကရေနာနဲ့တဘာဝတပ်ငွေ့စီမံကိန်းနဲ့ထဝယ်ရေနဲ့စစ်ကန်တို့နဲ့ပတ်သက်ပြီးအရက်ပဲလူအဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုလေ့လာခဲ့ကြတယ်လို့လည်းဦးရထုံကပြောပါတယ်တိုင်းဒါလူမျိုးရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံ The Ethnic Nationality Affairs Center ENAC ကို2013ခုနှစ်ဇူလိုင်လကဖွဲ့စည်းခဲ့တာဖြစ်ပါတယ်
လာမယ့်ပညာသင်နှစ်မှာအစိုးရစာသင်ကျောင်းရဲ့အကြောင်းချိန်အတွင်းမွန်စာသင်ကြားကြမဲ့အကြောင်းဆရာဆရာမ400ကိုအခြေခံမူလတန်းအဆင့်မွန်စာသင်ပြနည်းသင်တန်းတွေပို့ချပေးနေပြီဖြစ်ပါတယ်။မွန်စာသင်ပြနည်းသင်တန်းကိုမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကမွန်စာသင်ကြားပေးနေတဲ့ဆရာဆရာမ400ကိုအတုပ်နှစ်တုပ်စီတတုပ်မှ4ရက်စီသင်ကြားပို့ချပေးနေပါတယ်။မွန်စာသင်ကြားကြမဲ့ဆရာဆရာမတွေအတွက်ပြည်ထောင်စုရန်ပုံငွေနဲ့လာကိုကျပ်3000နဲ့တနှစ်အတွင်းမှာ6လစာထောက်ပံ့ပေးသွားဖို့စီစဉ်ထားတယ်လို့မွန်ပြည်နယ်ပညာရေးဌာနရုံးကညွှန်ကြားရေးမူဦးမျိုးတင်အောင်ကပြောပါတယ
်။ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းမြို့နယ်တချို့မှာငင်းချမ်းရင်ညီလာခံကိုထောက်ခံတဲ့ခြေတက်ဆန္ဒပြပွဲဆက်တက်ပြုလုပ်ရမှာမြို့နယ်ရက်ကွက်အုပ်ချုပ်ရေးမှူးတွေကရက်ကွက်အလိုက်ရွာအလိုက်စင့်ခေါ်မှုတွေပြုလုပ်နေပါတယ်။မူဆက်ခရိုင်မှာတော့ဇန်နဝါရီလ31ရက်နေ့လွယ်လမ်ခရိုင်နဲ့လင်းခေခရိုင်တွေမှာတော့ဖေဖော်ဝါရီလ2ရက်နေ့ကအတူတူပြုလုပ်ကြပါတယ်။လူထုကိုဆင့်ခေါ်ပြီးလှုပ်တဲ့အတွက်ကြောင့်ဒီမိုကရေစီတွင်ကူးပြောင်းနေတဲ့ခေတ္တနိုင်ငံရေးအခြေအနေနဲ့မကန့်ညီဘူးလို့မူဆယ်မြို့လူငယ်ကောင်းဆောင်စိုက်ရီလုံကပြောပါတယ်။ဇန်နဝါရီလလယ်လုံးကလှုပ်ခဲ့တဲ့ငင်းချမ်းညီလာခံကိုထောက်ခံကြိုဆိုပြီးစစ်ရေးမလိုလားတဲ့အကြောင်းစစ်မှန်တဲ့ငင်းချမ်းရေးကိုတော့လူလာကြောင်ဆိုင်းပုတ်တွေတီတီကင်ဆောင်ပြီးကြွေးကြော်ခဲ့ကြပါတယ်။
ကရင်ပြည်နယ်အတွင်းဖေဖော်ဝါရီလ3ကနေစပြီးလိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးနေပြီဖြစ်ပါတယ်။ကရင်ပြည်နယ်မှာလက်နက်ကန်အဖွဲ့အစည်းများတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိဆောက်တဲ့ကာလမှာငင်းချမ်းရေးပြတ်သွားမှာစိုးရိမ်နေလို့လူထုကိုယ်စားလှယ်နန်းစီအွားကပြောပါတယ်။လိုင်စင်မဲ့ယာဉ်တွေဆက်လက်ဖမ်းဆီးရင်ကရင်ပြည်နယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကန်တွေလူထုတွေအကြမ်းမှာယုံကြည်မှုတွေညော့သွားနိုင်တယ်လို့လည်းသူကဆိုပါတယ်။လိုင်စင်မဲ့ယာဉ်ကိုဖမ်းဆီးရမှာလက်ရှိကရင်ပြည်နယ်ရဲ့လူနေမှုအခြေအနေနဲ့ဒေတာအခြေအနေတွေကိုကြည့်ပြီးမှနှစ်ဦးနှစ်ဖက်နစ်နာမှုမရှိအောင်ဆောင်ရွက်သွားဖို့ကရင်ပြည်နယ်လူထုကိုယ်စားလှယ်တွေကနေသက်ဆိုင်ရာဌာနဆိုင်ရာထံတင်ပြတောင်းဆိုသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ကနေတနိုင်းဟူကောင်းဒေသပုဒါအိုဆွန်ဘရာဘွန်းစတုံးကံပိုက်တီးပန်ဝါဒေသနဲ့ချီဖွေဒေသတွေမှာရှိတဲ့ဘိန်းခင်းတွေကိုတိုက်ဖြတ်နေပြီဖြစ်ပါတယ်။ဒီလိုတိုက်ဖြတ်ရေးမှာဘလို့အခက်အခဲတွေရှိနေကြပြီးကချင်ပြည်နယ်အတွင်းမှာဘိန်းသုံးဆွဲမှုအခြေအနေတွေဘလို့ရှိနေတယ်လဲဆိုတာကိုအမီကနေစူးစီးထားပြီးနမ်ဟွန်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
ကချင်ပြည်နယ်ကဒေသအတွင်းဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးရမှာအခက်အခဲမျိုးမျိုးတွေနဲ့ကြုံတွေ့နေရတယ်လို့လူထုအခြေပြုမူရစ်တိုက်ဖြက်ရေးအဖွဲ့ကတာဝန်ရှိသူတဦးဖြစ်သူဦးတန်ကွန်းကပြောပါတယ
်။အခက်အခဲကဒီလက်နက်နဲ့တုံ့ပြန်တိုက်ခိုက်တဲ့ဟန်တာလောက်တာကသူတို့ရဲ့အခက်အခဲမြင့်ဆုံးပေါ့ဒီ။တနိုင်းဘက်မှာဆိုရင်တော့ချောင်းမြောင်းပြီးမှဒူမီတနတ်တင်နဲ့ပြခတ်တာဒီတော့ရှိတယ်။အဖွဲ့ကလူတယောက်သဆုံးရှုံးမှုဖြစ်ခဲ့တယ်ဒီစတုံးကမ္ပိုက်ဒီဘက်မှာကြတော့လူထုနဲ့ပါပဲသူတို့ဘင်းခင်းပိုင်ရှင်ဒီစုပြီးမှဟန်တာမှုဒီလက်နက်နဲ့မိုင်းဒီနဲ့ဖောက်ခွဲပြီးမှတိုက်ခိုက်တာမျိုးဒီရှိ
ကချင်ပြည်နယ်အတွင်းမှာဆိုရင်မူရစ်ဆေးဝါးပြဿနာဟာကချင်လူထုတရက်လုံးအတွက်ဆိုးကျိုးဖြစ်ပွားနေတယ်လို့ဦးတန်ကွန်းကဆက်ပြောပါတယ
်လူတိုင်းလူလူအိမ်ထောင်တိုင်းမှာလူလူဒါမူရစ်ဆေးဝါးသုံးဆွဲတဲ့မိသားစုဝင်ဒီရှိလာတယ်တော့တစ်ဖက်မှာစံကြည့်တော့ဒါလူငယ်တွေပေါ့လေကျောင်းသားလူငယ်တွေကအစပေါ့လေမိုးရဆွာကိုဒီလိုမျိုးတရားဝင်သုံးဆွဲတယ်တရားဝင်ရောင်းဝယ်ဖောက်ကားမှုတွေလုပ်နေတယ်ဆိုတာကဒါကတရားမဝင်မိုးရဆွာကိုတရားဝင်လို့လုပ်နေတဲ့အနေထားရောက်သွားတယ်
တနိုင်းဟူကောင်းဒေတာဟာကချင်ပြည်မှာပိတ်ဘိန်းခေါ်အဝတ်ဘိန်းအများဆုံးထွက်ရှိရာဒေတာဖြစ်ပြီးအခု2016ခုနှစ်အတွင်းဘိန်းခင်းဧကပေါင်း 1,500 ကျော်ကိုဖျက်ဆီးနိုင်ခဲ့တယ်လို့တနိုင်းဒေတာရဲ့လူထုအခြေပြုမူရစ်တိုက်ဖြက်ရေးအဖွဲ့ခေါင်းဆောင်ဦးနော်တောင်ကအခုလိုပြောပါတယ
်။တုံးတော့မကောင်းနဲ့900တော့ရှိခဲ့တယ်။ဒီနေ့တော့ကောင်း960တော့ပဲရှိနေတယ်
လူထုအခြေပြုအဖွဲ့တွေအနေနဲ့ဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးရမှာရိတ်ခါနဲ့လမ်းခရီးကြမ်းတမ်းမှုတွေအပြင်လုံခြုံရေးအခြေအနေအမျိုးမျိုးတွေကြောင့်ဖျက်ဆီးရေးအပိုင်းမှာနှောက်နှေးမှုတွေကြုံနေရပေမဲ့တတ်မှတ်ထားတဲ့ဘိန်းဆိုင်ပြိုးခွင်တွေကိုရအောင်ဖျက်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ကချင်ပြည်နယ်ဟာမြန်မာနိုင်ငံမှာရှမ်းပြည်နယ်ပြည်ရင်ဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးနေရာဖြစ်တယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်တဲ့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာန UNODC အစီရင်ခံစာမှာဖော်ပြထားပါတယ်
ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမှာရခိုင်တပ်မတော် AA တပ်ဖွဲ့ကနေခြေကုပ်ယူပြီးလှုပ်ရှားနေမှုအပေါ်ချင်းအရက်ဖက်လူမှုအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ကြပါတယ်။ဘာကြောင့်အခုလိုကန့်ကွက်ရတာလဲဆိုတော့ကိုစလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ်ရှင်
။ချင်းပြည်နယ်ပလဝမြို့နယ်ပြည်ချောင်းနယ်လေးမြို့ဒေသကိုခြေကုပ်ယူစခန်းချထားတဲ့ရခိုင်တပ်မတော် AA ရဲ့လှုပ်ရှားမှုတွေဟာဒေသခံချင်းပြည်သူတွေဒုက္ခရောက်စေတာကြောင့်အခုလိုကန့်ကွက်ရတယ်လို့အရဖက်လူပွဲစည်းတရားကျော်နဲ့စူပေါင်းဖွဲ့စည်းထားတဲ့ချင်းအရဖက်လူမှုဖွဲ့စည်းကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူကိုစကုတ်ထံကပြောပါတယ
်လုံးဖတ်ရှိနေတဲ့ယောင်ငါယောတော့ကမိမိဒေသမှာမနေရတော့ပဲနဲ့ဒုက္ခတွေစခန်းမှာပဲနေတယ်အဲ့လိုမျိုးဒုက္ခတွေ့နေတဲ့ဟာအချိန်ကြာလာတဲ့အတွက်ကြောင့်ဒီကိစ္စဟာချင်းပြည်သူတို့ဆက်တော့ဒုက္ခရောက်နေတဲ့အရာဖြစ်တဲ့ဒီကောင်ဒီ AA ရဲ့အစီအစဉ်မှာမလို့ရှာဖို့နိုင်တော့သူတို့ဒေသမှာပဲ AA ဆစ်နေလေအကောင်ဆုံးဖြစ်တယ်
ရခိုင်တမတော်တပ်ဖွဲ့တွေဟာဒေသခံချင်းပြည်သူတွေကိုဖမ်းဆီးထားတာတွေရှိနေတာကြောင့်ပြည်သူတွေကြောက်လန့်နေကြပြီးတောင်ရံလည်းမတော်ရဲကြဘူးလို့ပလောက်ဝရေးကိုစောက်ကြည့်နေတဲ့ခူမီလူငယ်ကောင်းဆောင်ကိုပီတာလွယ်လူကပြောပါတယ
်ဒီအေအေရှိထားတဲ့ရှင်မှာတော်တော်လေးဒုက္ခရောက်တာကကျတော့သူတို့ကဒေသခံတွေကိုဖမ်းဆီးတာတွေပါလို့ရှိလို့ခေါ်သွားတာပေါ့နော်လမ်းပြရှိရခေါ်တာတို့အဲ့လိုမျိုးတွေရှိတော့လူတွေကပို့ပြီးတော့ကြောက်တာပေါ့နော်နောက်တစ်ခုကစိုက်ပွဲတွေဖြစ်တယ်ရွာထဲဆိုနေသူတို့ကဖြစ်တာပဲဆိုတော့ဟိုရွာထဲမှာလူတွေနေကြတာဆိုတော့ကြောက်တာပေါ့နော်နောက်ပိုင်းလူတွေကတောင်းရတယ်မသွားရောဘူ
းရခိုင်တမတော်အနေနဲ့ကတော့ဒေသခံချင်းပြည်သူတွေပေါ်မှာပေါ်တာဆွဲတာမျိုးနိုင်သက်စီနေပြုလုပ်တာမျိုးမရှိဘူးလို့ဒုတိယစစ်ဦးစီးချုပ်ဘုံမူကြီးတောက်တာညူထုံးအောင်ကပြောပါတယ်ချင်းမြင့်နယ်တောင်ပိုင်းအစွန်ဆုံးမြို့ဖြစ်တဲ့ပလောက်ဝဒေသမှာခြေကုပ်ယူထားတဲ့ရခိုင်တမတော်ဟာမြမတမတော်နဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားလေးရှိပြီးပြင်စုကြေးရွာနဲ့အနီးပတ်ဝန်းကျင်ရွာကဒေသခံပြည်သူ300ကျော်ဟာအခုချိန်ထိသူတို့ကြေးရွာကိုမပြန်ရဲကြပဲယာယီဒုက္ခသည်စခန်းမှာစစ်ဘေးတင်းရှောင်နေရဆဲဖြစ်ပါတယ်ချင်းမျိုးရာဒီမိုကရက်တစ်ပါတီ CNDP ကလည်းရခိုင်တပ်မတော်ကိုလိမ့်မှုပြီးစာရဆောင်ပေးပို့ခဲ့တယ်လို့ပါတီသွေးရင်မှုစလိုင်းကျဲဦးဖစ်ထောင်ကပြောပါတယ
်ဒီဒေတာမှာဖြစ်ပေါ်တဲ့ပဋိပက္ခတွေကြောင့်ကျွန်တော်ချင်းပြည်သူတို့ထုံးနေရခိုင်ပြည်သူထူးခြားမှာဖြစ်ဖြစ်ပေါ်တဲ့ချင်းနဲ့တကိုင်းနဲ့ရခိုင်နဲ့တကိုင်းနဲ့ကြားမှာလည်းပဲဒါနာရီမှုတွေကြောဒီအမင်းတဘောထားတွေလွှဲမှာပြီးတော့မှမဖြစ်တဲ့ဒီကိစ္စမှာဖြစ်ဖို့ပေါ့ကြောင်းကြားတဲ့သဘောဖြစ်ပါတယ
်ချင်းမြူရာတအုပ်အနေနဲ့ပလက်ဝရေးကိုရခိုင်ခေါင်းဆောင်တင်တဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ
်ခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရထားပြီးထောင်ဒဏ်တစ်နှစ်ချမှတ်ခံထားရတဲ့ရခိုင်အမျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလောက်အောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင်
။စီးရီးယားဒုက္ခသည်တွေအတွက်ဒေါ်လာ1ဘီလီယံနီးပါးလှူဒန်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တဘုံနေထိန်းချုပ်ထားတဲ့ဒေသကဒုက္ခသည်တွေကိုကူညီဖို့စီးရီးယားအစိုးရတက်နဲ့ရုရှားတို့အနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေမလုပ်ဖို့ကိုလည်းမစ္စတာကယ်ရီကတောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဒီကနေ့လန်ဒန်မှာကျင်းပတဲ့အလူရှင်များညီလာခံကနေတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရတဲ့စီးရီးယားတွေအပြင်ဂျော်ဒန်၊လေဘနွန်၊တူရကီနဲ့တခြားအိန္ဒိယနိုင်ငံတွေကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုကူညီဖို့ဒေါ်လာ3ဘီလီယံကျော်ကူညီမှာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာကတိပြုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဂျော်ဒန်နဲ့လေဘနွန်နိုင်ငံကဒုက္ခသည်ကလင်းငယ်တွေအတွက်ပညာရေးလိုဖွံ့ဖြိုးရေးဆိုင်ရာအကူအညီတန်း290အပြင်နောက်ထပ်တန်း600ကျော်ကိုထပ်မံလှူဒန်းသွားမယ်လို့ဝန်ကြီးကယ်ရီကပြောပါရယ်ခင်ဗျာ။နောက်ထပ်လာမယ့်အမေရိကန်သမ္မတအနေနဲ့အစ္စလာမ်အစွန်းရောက်အရေးဘယ်လိုပြောဆိုဆွေးနွေးမလဲဆိုတာနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပက်ဘလစ်ကန်တွေကြားမှာကွဲပြားမှုရှိနေတယ်လို့အခုနောက်ဆုံးကောက်ခံရရှိတဲ့စစ်တမ်းမှာဖော်ပြပါရယ်။Republican 65ရာခိုင်နှုန်းဒါမှမဟုတ် Republican လိုလားသူတွေကသမ္မတ Barack Obama အရေးအရာကိုဆက်ခံမဲ့သူအနေနဲ့ Islam ဝါဒအပေါ်ဒီပြုံးပြွင့်လင်းလင်းပြောဆိုဖို့လိုလားနေရလို့ Pew Thedana Center ကလေးလာဆန်းစစ်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်း Democrat ဒါမှမဟုတ် Democrat လိုလားသူ80ရာခိုင်နှုန်းကနောင်တက်လာမဲ့သမ္မတအနေနဲ့ထိမ့်သိမ့်သိမ့်သိမ့်ပြောဆိုဖို့လိုလားနေတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မစ္စိုက်တိုပစ်လုံမှုကိုဘလို့မှလက်ခံမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတပတ်ကွန်ဟဲကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ပုံစံသက်ဖောက်ခွဲပြီးအခုတာဝေးပြစ်မစ္စိုက်တိုကြီးပြစ်လုံဖို့ကြေညာတာဟာကိုရီးယားကျွမ်းကျယ်ငြိမ်းချမ်းရေးကိုချိန်ညှောက်လိုက်တာဖြစ်တယ်ဆိုပြီးတော့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
တည်င်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမခင်ဖြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဘိုင်းဒိုမီတာ24 25 30နဲ့50နဲ့လှိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.